Welcome to you from the Voice of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညကျမ်းမာတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဇန်နဝါရီလ10ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လင်းပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမော်ပါ။အရှိအလေပိုင်းအရေးဒေတာတွေခေါင်းဆောင်တွေနဲ့အမေရိကန်နိုင်ငံသားဝင်ကြီးဆွေးနွေးနေတဲ့နောက်ဆုံးအချိန်လေးတစ်ခါမြန်မာအရေးအင်ဒိုနီးရှားဆက်လက်ဦးစားပေးဖြည့်ရှင်းသွားမယ့်အချိန်လေးတစ်ခါမြန်မာနိုင်ငံမှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်နေတဲ့နောက်ဆုံးအခြေအနေနဲ့ဘင်္ဂါဒေ့ရှ်ရွေးကောက်ပွဲအာဏာရပါတီဆက်ပြီးတော့အနိုင်ရသွားတဲ့သတင်းတွေကိုမက်ဆုမွန်နဲ့အတူပြောပြမှာပါ။ကျမအင်ဂျင်နိုင်ပါရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူဒီကနေ့ညမှာတင်ဆက်ပေးမယ့်သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စစ်အင်းတင်းမာနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ကောင်စီတပ်စခန်းတချို့ကိုဆက်ပြီးတော့သိမ်းပိုက်နေပါတယ်လို့တိုင်းရင်းသားလက်နက်ကိုင်ညီနောင်မဟာမိတ်အဖွဲ့၃ဘွဲ့ကဒီကနေ့သတင်းထုတ်ပြန်လိုက်ပါတယ်။
ကိုခိုင်မျိုးကကျမတို့ပေါ့နော်မနေ့ညနေချိန်မှာကျမတို့တရားနေတဲ့ဘက်ကဝင်ရောက်ပြီးတော့မရှင်းနေသိမ့်ပိုင်းနေခဲ့တယ်
။ PSL TNL ရဲ့ပြောရေးဆိုခွင့်ရှိသူပြပြပေးခဲ့တာပါရှင်။ဒီသတင်းအပြည့်စုံနဲ့အတူစကိုင်းတိုင်းခံပတ်မှုမျိုးအနီးကျေးရွာမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုကြောင့်နောက်ဆုံးအခြေအနေတွေနောက်စစ်ကောင်စီနဲ့ရခိုင်တပ်တော်ကြားတိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းကအရသာထိခိုက်သေးခြင်းမှုဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူပြောပြပေးပါမယ်ရှင်
။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာအာရဗ်စော်ဘွားများပြည်ထောင်စု UAE သမ္မတရှိတ်မိုဟာမက်ဘင်ဇိုင်ဒ်အယ်နာနီယန်နဲ့အပါအဝင်ဆော်ရီအာရေဗျအင်ရှေ့မင်းသားမိုဟာမက်ဘင်ဆယ်မန်တို့နဲ့ဒီကနေ့တွေ့ဆုံပြီးတဲ့နောက်မှာတော့အစ္စရေးနိုင်ငံကိုဆက်ပြီးသွားရောက်ဖို့စီစဉ်ထားပါတယ်။ဂါဇာကမ်းမြောင်ဒေသလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပိုးပြီးရရှိရေးအရက်သားတွေထိခိုက်မှုအကာအကွယ်ပေးရေးနဲ့ဂါဇာပဋိပက္ခတခြားဒေသတွေကိုမပြန့်ပွားရေးစတာတွေကိုဖိအားပေးဖို့ဘလန်ကန်ဟာအဲ့ဒီမှာနှစ်ဖက်တာဝန်ရှိသူတွေနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်။တနင်္ဂနွေနေ့ကဝန်ကြီးဘလန်ကန်ဟာဂျော်ဒန်ဘုရင်ဒုတိယမြောက်အဗ်ဒူလာနဲ့ဂျီယာရော်တို့ကိုတွေ့ဆုံခဲ့ပြီးတော့အစ္စရေးဟာမတ်စစ်ပွဲအတွင်းအရက်သားတိုက်ဆုံမှုတွေကိုတားဆီးဖို့နဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေတိုးပေးဖို့လိုတဲ့အကြောင်းပြောပါရယ်။ဒါပေမဲ့လည်းအနာဂတ်ဟာမတ်အကြမ်းဖက်တွေရဲ့ချိန်ချောက်မှုတွေကိုအပြည့်အစုံချိန်မုံနိုင်ဖို့ရည်ရွယ်တဲ့အစ္စရေးရဲ့အပြည့်ရက်စဲဖို့ညှင်းဆိုချက်ကိုအမေရိကန်ကဆက်ပြီးတော့ထောက်ခံထားတာပါ။ဂါဇာကိုမထိန်ချုပ်နိုင်မချင်းအစ္စရေးကဟာမတ်တွေကိုဆက်ပြီးတိုက်ခိုက်သွားမယ်လို့လည်းပြောဆိုထားပါရယ်ရှင်။
ဂါဇာအလယ်ပိုင်းနဲ့တောင်ပိုင်းမှာဟာမတ်စစ်သွေးကြွတွေကိုဆက်ပြီးတော့တိုက်ခိုက်နေပြီးတော့လက်ဗနွန်တောင်ပိုင်းကဟစ်ဘိုလာစစ်သွေးကြွတွေကိုလည်းလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့အစ္စရေးကဒီကနေ့ပြောလိုက်ပါတယ်။ဒေတာရင်းပဋိပက္ခတွေပို့ပြီးတော့မပြန့်ပွားရေးအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်အရှေ့အလယ်ပိုင်းနိုင်ငံတွေကိုတွားရောက်နေတဲ့အချိန်မှာဒီလိုမျိုးတိုက်ခိုက်မှုတွေဆက်ပြီးတော့ရှိနေတာပါ။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတယာဟုကလည်းဟာမတ်တွေကိုချေမှုန်ရေးဒဇာကန်တွေပြန်ပြီးတော့လွတ်မြောက်ရေးနဲ့ဂါဇာကမ်းမြောင်ဒေတာမှာအစ္စရေးအတွက်ချင်းချမှုတွေမရှိတော့တာတေချာတဲ့အထိတိုက်ပွဲတွေကိုရပ်တန့်ပြစ်မှာမဟုတ်ဘူးလို့တနင်္ဂနွေနေ့တုန်းကအပတ်စဉ်ဝန်ကြီးများအဖွဲ့အစည်းအဝေးမှာပြောပါတယ်။အော်တိုဘာလ9ရက်နေ့ကအစ္စရေးတောင်ပိုင်းကိုဟာမတ်အကြမ်းဖက်တွေတိုက်ခိုက်မှုကြောင့်အစ္စရေးကလူပေါင်း 1,200 တေဆုံးပြီးတော့အခုထိဒဇာကန်တော်တော်များများကိုဆက်ပြီးတော့ဖမ်းဆီးထားပါတယ်။အစ္စရေးတို့ရဲ့လက်တုံပြန်တိုက်ခိုက်မှုအတွင်းမှာဂါဇာဒေသတစ်ခုလုံးဒီပါပျက်စီးဆုံးရှုံးမှုအများအပြားရှိခဲ့တယ်လို့အစ္စရေးတို့ရဲ့ထိုးစစ်ကြောင့်အခုအချိန်ထိလူပေါင်း12,800 ကျော်တေဆုံးခဲ့ပြီးဖြစ်တယ်လို့ဂါဇာကျန်းမာရေးဌာနကပြောပါရတယ်။တေဆုံးသူတွေရဲ့80%ရာခိုင်နှုန်းလောက်ကတော့အမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့လည်းဖော်ပြပါရရှင်
။ယူကရိန်းရှေ့တန်းစစ်မျက်နှာအပြင်နိုင်ငံအလဲပိုင်းနဲ့အနောက်ဖက်ပိုင်းဒေသအများပြားကိုပိတ်မဲ့ထားတဲ့ရုရှားလေကြောင်းတိုက်ခိုက်မှုတွေမှာနောက်ဆုံးပေါ်အတန်ထက်မြန်တဲ့ဒုံးကျည်တွေအပြင်ခရုစ်ဒုံးကျည်တွေကိုအသုံးပြုခဲ့ကြောင်းယူကရိန်းအရာရှိတွေကတနင်္လာနေ့ကပြောကြားခဲ့ပါတယ်။ရုရှားလေကြောင်းတိုက်ခိုက်မှုအတွင်းအရက်သား၄ဦးထက်မနည်းသေဆုံးခဲ့ပြီးအနည်းဆုံး30ဒဏ်ရာရခဲ့တယ်လို့ယူကရိန်းဘက်ကပြောပါတယ်။ရုရှားဘက်ကဆောင်းရာသီမှာဘုံကျဲတိုက်ခိုက်ရေးမဟာဗျူဟာမြောက်ပြင်ဆင်တဲ့အနေနဲ့ခရုစ်ဒုံးကျည်တွေကိုတုံလာ တိုးလောင်ထားကြောင်းအနောက်နိုင်ငံအရာရှိတွေနဲ့လေလာသုံးသက်သူတွေကအရင်ကတည်းကသတိပေးထားတာပါတိခဲ့တဲ့ဆောင်းရာသီနဲ့မတူတာကတော့ရုရှားတပ်ဖွဲ့တွေဟာယူကရိန်းရဲ့ဓာတ်အားလိုင်းတွေကိုပိတ်မတ်ထားလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့အခုဆိုရင်ယူကရိန်းရဲ့ကာကွယ်ရေးစက်ရုံကိုပိတ်မတ်ထားနေကြောင်းယူကရိန်းအရာရှိတွေကပြောပါတယ်ရှင်
2024ခုနှစ်ဗန္နာရေးနှင့်အမေရိကန်အစိုးရအသုံးစရိတ်ထိတ်တန့်အရေးကြီးဆုံးအစီအစဉ်တွေအတွက် 1.6 ထရီလီယံသုံးဆွဲရေးအမေရိကန်လွှတ်တော်ခေါင်းဆောင်တွေကြားမှာမနေ့တနင်္ဂနွေနေ့ကသဘောတူညီမှုရသွားပါတယ်။ဒီလကုန်အထိသဘောတူညီချက်မရဘူးဆိုရင်အစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်တန့်သွားနိုင်မယ့်အခြေအနေကိုရှောင်ရှားဖို့ညှိနှိုင်းလိုက်တာဖြစ်ကြောင်းအောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်ကပြောပါတယ်။အစိုးရအသုံးစရိတ် 1.6 ထရီလီယံနဲ့မှာကာကွယ်ရေးအတွက်က886ဘီလီယံသုံးဆွဲဖို့နဲ့ကာကွယ်ရေးနဲ့မသက်ဆိုင်တဲ့ကိစ္စတွေမှာဒေါ်လာ 9.4 ဘီလီယံသုံးဆွဲရေးပါဝင်တဲ့အကြောင်းအောက်လွှတ်တော်ဥက္ကဋ္ဌမိုက်ကလွှတ်တော်အမတ်တီစီကိုစာရေးအကြောင်းကြားထားပါတယ်။ကာကွယ်ရေးအသုံးစရိတ်တွေကိုတော့သမ္မတဂျိုးဘိုင်ဒန်ပြီးခဲ့တဲ့ဒီဇင်ဘာလကတည်းကဥပဒေအဖြစ်နဲ့အတည်ပြုလက်မှတ်ရေးထိုးပြီးဖြစ်ပါတယ်။ကာကွယ်ရေးအသုံးစရိတ်နဲ့မသက်ဆိုင်တဲ့ကိစ္စတွေမှာလည်းပြည်တွင်းမှာဦးစားပေးအစီအစဉ်တွေဖြစ်တဲ့စစ်မှုရန်ဟောင်းတွေရဲ့အကျိုးခံစား권၊ကျန်းမာရေးဆောင်ရှောက်စရိတ်၊အာဟာရထောက်ပံ့ရေးအစီအစဉ်တွေကိုမထိခိုက်အောင်ကာကွယ်သွားမယ်အကြောင်းဒီမိုကရက်အထက်လွှတ်တော်အမတ်နဲ့အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တို့ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒီအစီအစဉ်တွေကိုအသုံးစရိတ်လျှော့ချဖျက်တောက်ဖို့ Republican အမတ်တို့စ조사နေတာကြောင့်လျှော့ချမပြည့်ရေးကာကွယ်သွားမယ်အကြောင်းဒီမိုကရက်လွှတ်တော်အမတ်တွေကပြောဆိုနေပါတယ်ရှင်။
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19 kHz 15453ညလိုင်းဒိုမီတာ 25 kHz 11803ညလိုင်းဒိုမီတာ 32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တနင်္လာနေ့ညချမ်း VOA မြန်မာပိုင်းရဲ့သတင်းအစီအစဉ်ကိုမဆုမွန်နဲ့တူတင်ဆက်နေတာပါ။စကိုင်းတိုင်းတမူးခရိုင်ခံပတ်မြို့နယ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်တွေအပါအဝင်ဒေသခံအများပြားသေဆုံးခဲ့တယ်ဆိုတဲ့သတင်းဟာမှန်မှန်ကြောင်းစစ်ကောင်စီကညှင်းဆိုလိုက်ပါတယ်။ခံပတ်မြို့နယ်ကနန်ရွာကိုမနေ့ကမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွင်ကလေးငယ်၉ဦးအပါအဝင်အနည်းဆုံးဒေသခံ18ဦးသေဆုံးပြီး20လောက်ဒဏ်ရာရခဲ့ကြောင်းဒေသခံတွေကိုကိုကပီ AP သတင်းကဖော်ပြခဲ့တာပါ။စစ်ကောင်စီကတော့ကနန်ရွာကခရိယံဖျားချောင်းကိုလေကြောင်းကဘုံကျဲတိုက်ခိုက်မှုကြောင့်အရက်သားသေဆုံးမှုသတင်းဟာသတင်းမှားဖြစ်ကြောင်းမနေ့တုန်းကရက်စွဲနဲ့သတင်းထုတ်ပြန်ခဲ့ပါတယ်။လုံချုံရဲကြောင့်အမည်မဖော်လိုသူဒေသခံအမျိုးသားတအူကတော့ကနန်ရွာတဲကဖျားချောင်းနှစ်ချောင်းကိုပိတ်မတ်ထားတိုက်ခိုက်ခဲ့တာဖြစ်ကြောင်း VOA ကိုပြောပါရယ်။ပထမအကြိမ်တိုက်ခိုက်လို့လူတွေဖျားချောင်းကထွက်ပြေးဒုတိယအကြိမ်တိုက်ခိုက်ခံခဲ့ရတာလို့ပြောပါရယ်။အနီးအနားဝန်းကျင်ကနေအိမ်တွေကိုလည်းဘုံးစားတွေထိမှန်ခဲ့တာပါ။မြန်မာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတိုင်းရင်းသားအဖွဲ့အစည်းတွေနဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေထိန်းချုပ်ရာနယ်မြေတွေကိုလေကြောင်းကနေမကြာခဏထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်အရက်သားတွေထိခိုက်သေဆုံးတဲ့သတင်းတွေလည်းမကြာခဏထွက်ပေါ်နေပါရဲ့ရှင်
။မြန်မာနိုင်ငံရဲ့အကြက်တဲဟာအင်ဒိုနီးရှားနိုင်ငံအတွက်စိုးရိမ်စရာကိစ္စတစ်ခုဖြစ်နေဆက်ပြီးတော့ရှိနေဆဲဖြစ်ကြောင်းနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကဒီကနေ့ပဲပြောလိုက်ပါရယ်။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကနေအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းပေါ်ပေါက်နေတဲ့နိုင်ငံရေးအကြက်တဲတွေနဲ့လက်နက်ကိုင်ပြိပခါတွေကိုဖြေရှင်းမှုရည်ရွယ်ပြီးအရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြမရေးဘုံသဘောတူညီချက်5ရပ်ကိုအကောင့်ထဲပေါ်နိုင်အောင်လို့တက်ဆိုင်တဲ့သူတွေနဲ့165ကြိမ်ထပ်မနဲ့ဆွေးနွေးခဲ့ပါတယ်လို့နိုင်ငံပိုင်အန်တရာမှာဖော်ပြပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့တန်တမာရေးလုပ်ငန်းတွေဟာဒေတာတွေနဲ့နိုင်ငံတကာအတိုင်းဝိုင်းမှာအရေးပါတဲ့အခန်းကဏ္ဍမှာရှိတယ်ဆိုတာကိုလွန်ခဲ့တဲ့10စုနှစ်တည်းအတွင်းမှာလည်းပြသနိုင်ခဲ့ကြောင်း2024ခုနှစ်နှစ်တစ်သတင်းစာရှင်းလင်းပွဲဖြစ်နေအင်ဒိုနီးရှားနိုင်ငံသားရေးမူဝါဒတွေကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကနိုင်ငံသားရေးဝန်ကြီးဌာနမှာပြောဆိုရမှာအခုလိုထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားရေးနဲ့တည်ငြိမ်ရေးဟာရိုဟင်ညာအရေးကိုဖြေရှင်းရမှာအခရာကျပါတယ်လို့လည်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ဒါမှသာရိုဟင်ညာတွေဂုဏ်သိက္ခာရှိရှိနဲ့သူတို့နေရရင်းကိုပြန်နိုင်လိမ့်မယ်လို့လည်းပြောဆိုခဲ့တာပါ။အင်ဒိုနီးရှားနိုင်ငံဟာမကြသေးခင်လတွေကနေစပြီးရာနဲ့ချီတဲ့ရိုဟင်ညာတွေရေချောင်းကနေရောက်လာတဲ့ပြဿနာတွေနဲ့လည်းရင်ဆိုင်နေရပါတယ်။ရိုဟင်ညာတွေဇက်တိုက်ဆိုတယ်လို့ရေချောင်းကနေရောက်လာနေတဲ့အပေါ်ဒေသခံတွေကြားမှာလည်းကန့်ကွက်ဆန္ဒပြမှုတွေရှိနေပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ရှိတ်ဟာစီနာရဲ့ပါတီကအနိုင်ရလိုက်တာကြောင့်ဝန်ကြီးချုပ်ဖြစ်ဆက်လက်တာဝန်ယူနိုင်တော့မှာဖြစ်ပါတယ်။ရွေးကောက်ပွဲမှာတော့မဲပေးသူနေပါခဲ့တယ်လို့အတိုက်ခံပါတီကလည်းတပိတ်မှောက်ခဲ့တာပါ။ ဘင်္ဂလားဒေ့ရှ်ရွေးကောက်ပွဲကော်မရှင်ရဲ့ဒီကနေ့တနင်္လာနေ့မှာထုတ်ပြန်ကြေညာချက်မှာတော့တရားဝင်အတည်ပြုလို့မရသေးပေမဲ့ပါလီမန်မှာစုစုပေါင်းအမတ်နေရာ224မှာရှိတ်ခါစီနာဦးဆောင်တဲ့အဝါမီလစ်ပါတီက165နေရာရရှိထားပြီဖြစ်တယ်လို့ဖော်ပြထားပါတယ်။အခုအခါအသက်88နှစ်အရွယ်ရှိပြီဖြစ်တဲ့ဝင်ကြီးချုပ်ဟာစီနာဟာ1996ခုနှစ်မှာပထမဆုံးဝင်ကြီးချုပ်ဖြစ်ခဲ့ပြီး2009ခုနှစ်မှာဒုတိယအကြိမ်အနိုင်ရခဲ့ပြီးအခုဒီကြိမ်နဲ့ဆိုရင်တက်တန်း၄ကြိမ်ဇက်တိုက်အနိုင်ရခဲ့တာဖြစ်ပါတယ်။ယာရုကနေနှုတ်ထွက်ပေးဖို့နဲ့ရွေးကောက်ပွဲကိုဗက်မလိုက်ကြားနေတဲ့အာနာပိုင်တွေကတာဝန်ယူဖို့တောင်းဆိုချက်တွေကိုဝင်ကြီးချုပ်ကညှင်းဆိုခဲ့တဲ့အတွက်အဓိကအတိုက်ခံ BNP ဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီကရွေးကောက်ပွဲကိုသပိတ်မှောက်ခဲ့တာပါ။တီတူရီအနေနဲ့လည်းရွေးကောက်ပွဲမှာမဲမထည့်ပဲသပိတ်မှောက်ကြဖို့မနေ့ကအထိနှစ်ရက်ကြာ BNP ပါတီကဥဆောင်ပြီးဆန္ဒပြခဲ့ပါတယ်။အောက်တိုဘာလနှောင်းပိုင်းကလေးကစခဲ့တဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေကိုအတိုက်ခံပါတီ BNP ကလှုံ့ဆော်ခဲ့တာဖြစ်တယ်လို့ဟာစီနာကစွပ်စွဲထားတာပါ။ဒီဆန္ဒပြပွဲတွေမှာအနည်းဆုံးလူပေါင်း14ဦးသေဆုံးခဲ့ပါတယ်။တနင်္ဂနွေနေ့ကမဲယုံတွေမဲပိတ်ချိန်မှာမဲပိတ်သူ40ရာခိုင်နှုန်းလောက်ပဲရှိကြောင်းရွေးကောက်ပွဲကော်မရှင်နာမင်းကြီးကပြောဆိုခဲ့ပါတယ်ရှင်
။ဂျပန်နိုင်ငံမှာနှစ်သစ်ကူးနှစ်ငလျင်လှုပ်ခတ်ပြီးတဲ့နောက်ဒီကနေ့တနင်္လာနေ့အထိဆိုရင်တော့ပျောက်ဆုံးသူဥယေက300ကျော်အထိရှိနေပါတယ်။သေဆုံးတဲ့သူဥယေက180နီးပါးအထိတိုးလာနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပြင်းအဆင့် 9.5 ရှိတဲ့ငလျင်လှုပ်ခတ်ပြီးတဲ့နောက်မှာငလျင်တန်ခံရတဲ့သူတွေဟာအေးခဲလွန်းလာတဲ့ရာသီဥတုနဲ့ဒဏ်ကိုလည်းရင်ဆိုင်နေရတယ်လို့လူပေါင်း 2,000 ကျော်လောက်ဟာလျှက်စစ်မီးပြတ်တောက်မှုတွေနဲ့ရင်ဆိုင်နေရပြီးအရေးပေါ်ခိုလုံနေထိုင်တဲ့နေရာတွေမှာလည်းလူတွေပြေကျက်နေပါတယ်။ဂျပန်နိုင်ငံအလဲပိုင်းအရှိကဝါမှာတနင်္လာနေ့ကထုတ်ပြန်တဲ့စာရင်းသစ်အရငလျင်တန်အဆိုးဝါးဆုံးခံခဲ့ရတဲ့ဝါဂျီမာမှာပျောက်ဆုံးသူဦးရေက32ဦးကနေ282ဦးထိမြင့်တက်ခဲ့ပါတယ်။အဲ့ဒီမှာမီးအကြီးအကျယ်လောင်ကျန်းခဲ့တဲ့အတွက်နေအိမ်တွေဒါဇင်နဲ့ချီပြီးတော့မီးလောင်တဲ့ထဲမှာပါသွားပါတယ်။စုစုမျိုးကပျို့ချပြက်စီးနေတဲ့အိမ်တလုံးအောက်မှာတော့9ရက်ကြာပိတ်မိနေတဲ့အသက်60အရွယ်အဖွားအိုတဦးကိုစနေနေ့ကအသက်ရှင်လျက်ကယ်တင်နိုင်ခဲ့ပါတယ်။အနာမီစုမျိုးမှာတော့ဖခင်ဖြစ်သူရဲ့ခြေခွဲပွဲအဖြစ်ကတော့တခြားမျိုးကိုသွားနေတဲ့သမီးကြီးကလွတ်မြောက်သွားပေမဲ့ကျန်တဲ့အငယ်ကလေးငယ်3ယောက်ရဲ့အလောင်းကိုတနင်္လာနေ့ကတွေ့ခဲ့ကြောင်းဖခင်က NTV သတင်းဌာနကိုပြောကြားပါတယ်ရှင်။တနင်္လာညရဲ့ထိတ်တဲရောက်သတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကျွန်မစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ရှမ်းမြောက်ကစစ်ကောင်စီတပ်စခန်းတချို့ကိုသိမ်းပိုင်နိုင်ခဲ့ကြောင်းညီနောင်မဟာမိတ်3ဘွဲ့သတင်းထုတ်ပြန်လိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်။စီရေးပြိပခါတွေတင်းမာနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ကောင်စီတပ်စခန်းတချို့ကိုဆက်ပြီးတော့မှသိမ်းပိုက်နိုင်ခဲ့ကြောင်းတိုင်းရင်းသားလက်နက်ကိုင်ညီနောင်မဟာမိတ်၃ဘွဲ့ကသတင်းထုတ်ပြန်လိုက်ပါတယ်။တချိန်တည်းမှာပဲကချင်ပြည်နယ်ဘက်မှာလည်းစစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်အင်အားစုတွေတိုက်ပွဲတွေပြင်းထန်နေပါတယ်။ဒီလိုပြင်းထန်တဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေတေဆုံရတာနေရစွန့်ခွာရမှုတွေတိုးလာနေတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစီသူပြောပြပေးပါမယ်
။ညီနောင်မဟာမိတ်၃ဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးဟာရပောင်း80ကျော်ကြာမြင့်လာတဲ့အချိန်ထိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့မနေ့ကတော့စစ်ကောင်စီရဲ့အဓိကတပ်စခန်းနှစ်ခုကိုသိမ်းယူနိုင်ခဲ့ကြောင်းကြေညာထားပါတယ်။တနင်္ဂနွေနေ့မှာပဲကုတ်ခိုင်မြို့ကိုထိန်းချုပ်နိုင်ခဲ့ပြီဖြစ်ကြောင်း PSLF TNLA တအန်းတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုပြောပါတယ
်။ကုတ်ခိုင်မြို့ကကျွန်တော်တို့မနေ့ညနေချိန်မှာကျွန်တော်တို့ TNLA တပ်ဖွဲ့ကဝင်ရောက်ပြီးတော့မရှင်းနဲ့သိမ်းပိုင်နိုင်ခဲ့တယ်။ဒီအသေးစိတ်ကတော့ကျွန်တော်တို့စီတော့မတက်လာသေးဘူး။အခုကဒီနေ့တိုက်ပွဲပဲတော့တက်လာတာမတွေ့ရသေးဘူးပေါ့နော်။ပြီးခဲ့တဲ့နှစ်ရက်ဆိုရင်မုံမိတ်ဘက်မှရှိမယ်၊နောင်ချိုဘက်မှရှိမယ်၊ကြောင်မဲဘက်မှရှိမယ်။
ညီနောင်မဟာမိတ်၃ဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့တိန်းဒီအခြေစိုက်စစ်စင်ရေးကုကဲမှုဌာနချုပ်စကခ16ကိုတနင်္ဂနွေမနက်10နာရီနဲ့ကုကံအခြေစိုက်ဗျူဟာဂုံးကိုည7နာရီမှာအပီးသက်ချိန်မုံတင်းယူခဲ့ကြောင်းဖော်ပြပါရယ်။ PSLF TNL ရဲ့ပြောရေးဆိုခွင့်ရှိသူကတိန်းဒီအခြေစိုက်စကခ16ဌာနချုပ်ကိုMNDA ကတင်းယူတာဖြစ်လို့သတင်းအသေးစိတ်မသိရသေးကြောင်းပြောပါရယ
်။ဒီဟာကျတော့ကျမတို့အသေးစိတ်မသိရဘူးပေါ့နော်။ဒီမာမိတ်တပ်ဖွဲ့မှ MNDA ကတင်းတာဖြစ်ပြီးတော့မှအသေးစိတ်ကတော့ဒီလိုပဲဆက်သွယ်လိုက်ပါနော
်။ MNDA ရဲ့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။ဇန်နဝါရီလ9ရက်နေ့ကနန်းဆန်မြို့နယ်မြို့တစ်ကြီးရွာကိုစစ်ကောင်စီကတိုက်ပွဲဖြစ်ပွားတာမရှိဘဲလေကြောင်းကနှစ်ကြိမ်တိုက်ခတ်ခဲ့တာကြောင့်ကျောင်းဆရာဆရာမ5ဦးသေဆုံးပြီးတော့ကျောင်းသား3ယောက်အပါအဝင်6ယောက်ဒဏ်ရာရခဲ့တဲ့ကြောင်းနဲ့လာရှူးမြို့နယ်မိုင်းယော်ကျေးရွာမှာလဲလေကြောင်းကဘုံကျဲတာကြောင့်အမျိုးသမီး၄ဦးဘုံထိမှန်တေဆုံးကြောင်း PSLF TNLA ကသတင်းထုတ်ပြန်ပါတယ်။ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေနဲ့ဒေသခံတေဆုံးမှုတွေနဲ့ပတ်သက်လို့ စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်ထားတာမတွေ့ရပါဘူးကချင်ပြည်နယ်ဖားကန့်ဒေသမှာလည်းစစ်ကောင်စီရဲ့တပ်စခန်းနှစ်ခုကို KNA နဲ့ PDF ပူးပေါင်းတပ်တွေက6ရက်နေ့ကတိုက်ယူနိုင်ခဲ့ကြောင်းဒေသခံတွေကပြောပါတယ် KNA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကတော့တပ်စခန်းကိုတိမ့်ပိတ်တာနဲ့ပတ်သက်လို့မသိရသေးကြောင်းပြောဆိုပြီးဖားကန့်ဒေသမှာတိုက်ပွဲဖြစ်ပွားနေတာ3ရက်ခန့်ရှိပြီးတော့ဒီနေ့လဲဆက်ပြီးတော့ဖြစ်ပွားနေတယ်လို့ပြောပါတယ
်ဟုတ်ပါတော့ဒီသာမသိဘူးတော့ဘယ်စစ်ဖြစ်တယ်ဆိုတဲ့အတိအကျတော့ကျွန်တော်တို့ကြားပါလေ။ဒီနေ့နေ့ဆိုလို့၃ရက်လောက်ရှိပြီ။သူတို့ပြောတာတော့တော့ဝေခါပေါ့။နမ်ယာအဲ့ဘက်မှာဖြစ်ပါလေ
။ဒေတာရင်းသတင်းမီဒီယာတွေကတော့ဝေခါတက်စကန်နဲ့နမ်ယာရွာအနီးကနမ်တိန်တက်စကန်သိမ်းယူတာဖြစ်ကြောင်းဖော်ပြကြပါရယ်။မနေ့ညပိုင်းကနမ်မော်ရွာအနီးနဲ့ဒီကနေ့မနက်မှာလဲဝေခါနားမှာတိုက်ပွဲထပ်မံဖြစ်ကြောင်းနဲ့ဝေခါရွာဘက်မှာစစ်ကောင်စီကလေကြောင်းကတိုက်ခတ်တာတွေရှိကြောင်းလဲဖော်ပြပါရယ်။လက်ရှိဖားကန့်မြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင်းဝေခါနဲ့နတ်မော်ရွာဘက်ကထောင်နဲ့ချီတဲ့စစ်ရှောင်းတွေဟာစိတ်မူရွာကဘုံကြီးကျောင်းနဲ့ခရီးရန်ဖျားကျောင်းတွေစီကိုတင်းရှောင်းခိုလုံနေကြပါတယ်။ဖားကန့်ဒေသခံတူကတော့စစ်ရှောင်းတွေရဲ့လက်ရှိခြေအနေကိုခုလိုပြောပါတယ
်။ဘုံကြီးကျောင်းပေါ်တွေဘုံကြီးကျောင်းရဲ့ဖျားကျောင်းတွေရောက်တယ်အဲ့ကောင်တကြီးတွေကတော်တော်ဒေသံပြည်သူတွေကမမုံဘူးကြည့်ကြပါလိမ့်။အဲစိတ်မူမှာတော့ထောင်ပိုင်းတော့ရှိတယ်ပြောတယ်
။စိတ်မူမှာရောက်ရှိနေတဲ့စစ်ရှောင်းတွေဟာစွန့်ငိုင်ဖျားကျောင်းမော်ရှန်ဘုံကြီးကျောင်းတောင်ပေါ်ရှမ်းဘုံကြီးကျောင်းနဲ့စိတ်တဒုက္ခဖုန်ကြီးကြောင်လေးနေရာမှာလူ2500ခန့်ရောက်နေကြောင်းဒေတာတွင်ကူညီဆောင်ရွက်ပေးနေသူတူကပြောပါရယ်2023ခုနှစ်ဩဂုတ်လကဖြစ်ပွားခဲ့တဲ့ကတိုင်းတောင်တိုက်ပွဲကြောင်ထောင်နဲ့ချီတဲ့စစ်ရှောင်းတွေဟာစိတ်မူဘက်ကိုတင်းရှောင်ခဲ့ရဘူးပါရယ်ဖားကန့်ဒေတာတိုက်ပွဲတွေကြောင်လောလောဆယ်မှာပြကြီးနာဖားကန့်လမ်းပေါ်မှာရှိတဲ့နန်ယာဂိတ်ကိုပိတ်ထားပါရယ်ခင်ဗျာ
ဒါကတော့ရှမ်းမြောက်ကစစ်ကောင်စီတပ်စခန်းတချို့ကိုသိမ်းပိုက်နိုင်ခဲ့ကြောင်းတိုင်းရင်းသားလက်နက်ကိုင်ညီနောင်မဟာမိတ်၃ဘွဲ့တရင်ထုတ်ပြန်လိုက်တဲ့တရင်ကိုစီသူပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စကိုင်းတိုင်းခံပတ်မြို့မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုကြောင့်ကလေးငယ်တွေအပါအဝင်ဒေသခံတွေအသက်ဆုံးရတဲ့တရင်ကိုတင်ပြပေးကြပါတယ်စကိုင်းတိုင်းခံပတ်မြို့အနီးကျေးရွာမှာစစ်ကောင်စီကလေကြောင်းနဲ့တိုက်ခိုက်တဲ့အတွက်ကလေးတွေအပါအဝင်ဒေသခံ18ဦးသေဆုံးပြီးတော့အပြင်းထန်ဒဏ်ရာရသူတွေအပါအဝင်ထိခိုက်သူတွေကိုဆေးကုသမှုပေးနေတယ်လို့ဒေသခံတွေကပြောပါတယ်စကိုင်းတိုင်းဟုံးမလီမြို့မှာတော့စစ်တပ်နဲ့မဟာမိတ်လက်နက်ကိုင်တွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပါတယ်စကိုင်းတိုင်းတဲကစစ်ရေးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းပြောပြပေးပါမယ
်အိန္ဒိယနိုင်ငံနဲ့နယ်စပ်ကဒေသခံကာကွယ်ရေးအဖွဲ့တွေထိန်းချုပ်ထားတဲ့ခမ်းပတ်မြို့နဲ့တမိုင်သာဝေးတဲ့ကနန်ရွာကိုတနင်္ဂနွေနေ့အစောပိုင်းကစစ်ကောင်စီကနေလေကြောင်းတိုက်ခိုက်မှုကြောင့်ကလေး9ဦးအပါအဝင်အရသာ19ဦးသေဆုံးခဲ့ပြီးဆယ်ဦးတဲ့မင်းဟာစိုးရင်ရတဲ့ဒဏ်ရာတွေကြောင့်ကုသပေးနေရတယ်လို့ဒေသခံပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တယောက်ကပြောပါတယ်။ကနန်ကျေးရွာမှာရှိတဲ့ခရစ်ယာန်ဖျားကျောင်းနဲ့စာသင်ကျောင်းကိုပိတ်မှတ်ထားတိုက်ခိုက်ရမှာအနီးအနားကအရတားတွေကိုထိမှန်ခဲ့တာလို့လည်းပြောပါတယ်
။ကနန်ကျေးရွာရဲ့ဒီစာသင်ကျောင်းထပ်တက်စာသင်ထပ်ထပ်တန်းခွဲစာသင်ကျောင်းပေါ်တော့စာသင်ကျောင်းအနောက်ကိုသူကဒီဟွာပေါ့လေရင်လေကျောင်းကပြစ်သွားတာပေါ့နော်။ပေးဆုံးတာ18ဦးရှင်အခုဒီအတူတူထား18ဦးပေါ့တော့နမအင်မာဂျင်စီနေနဲ့ဒီထိခိုက်မှာဆေးရုံတင်ထားတာတော့ဆယ်ဦးလောက်ရှိတယ်အခုဒီမနေ့ကနေ့ဆက်ပြီးအခုချိန်ကြီးခွဲကောင်းဝင်နေရလို့ပါရှိတယ်။ဆုံးမသွားတဲ့မှာတော့ကလေးတွေပါရပေါ့နော်ကလေးဟိုဟာကြက်ပြားလေး4ယောက်နဲ့မင်းကလေး3ယောက်အဲ့ဒါတော့ဆက်ဆုံးသွားတဲ့ကလေးလေးပေါ့နော်ဒီလေးလူဒီလူ18ဦးမှာပါရရှင်ဟုတ်အခုထိထားတဲ့ဟာတော့ဒါလူလက်ပိုင်းနေရထိထားတာဟုတ်အဲ့ဒီပြုံပုံကျဲသွားနေရလူငယ်ရွယ်ကွက်ကျောင်းရဲ့အနောက်နောက်တစ်ခုကဟိုဟာဒီအမ်ဒီကဖျားကြောင်ပေါ့အဲ့နေရာတင်းငွေနေနေလေကနေနေနေကိုဒီဖျားကြောင်ဆင်းတဲ့အချိန်တော့ပေါ့နော်အဲ့လိုအချိန်တော့မှသူဖြစ်သွားတာ
စစ်တပ်ကဘုံကျဲတိုက်ခိုက်တာလို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့ဒေသခံတွေကပြောပေမဲ့စစ်ကောင်စီဘက်ကတော့နယ်မြေတာဝန်ခံနယ်မြေတာဝန်ရှိသူတွေကလေကြောင်ပြန်တန်းတာမရှိဘဲတပ်ကဘုံကျဲတိုက်ခိုက်တာဟာသတင်းအမှားသာဖြစ်တယ်လို့စစ်ကောင်စီပြန်ကြားရေးကတုံ့ပြန်ထားပါတယ်ခမ်းပတ်မြို့ဟာမြန်မာအိန္ဒိယနယ်စပ်တမူးမြို့နဲ့ကလေးမြို့ကြားမှာရှိတာဖြစ်ပြီးကာကွယ်ရေးတပ်ဖွဲ့ဝင်တွေကသိမ်းပိုက်ပြီးပြည်သူ့အုပ်ချုပ်ရေးဖော်ဆောင်နေတာဖြစ်ပါတယ်စစ်တပ်ဘက်ကခမ်းပတ်မြို့ကိုပြန်လည်တိုက်ခိုက်သိမ်းပိုက်ဖို့ကြိုးစားတာတွေလည်းရှိပါတယ်တချိန်တည်းမှာပဲစကိုင်းတိုင်းအတွင်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်စစ်တပ်နဲ့ထောက်ခံသူလက်နက်ကိုင်ဖြူစော်ရီးတွေတပ်ဆွဲထားတဲ့ချင်းတွင်းမြစ်ကမ်းဘေးကတောင်သွကျေးရွာရဲစခန်းနဲ့ကျောင်းကုန်းကျေးရွာကိုဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြီးခဲ့တဲ့တောက်ကြနေ့ကပဲတိုက်ခိုက်ထိန်းချုပ်ခဲ့တယ်လို့ဟုံးမလင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးကပြောပါတယ်
။အဲတောင်တိုးရဲ့အောင်နာလေးကကျွန်းကုန်းရွာရဲ့အိမ်နဲ့ရွာကိုစိတ်ပိုက်နိုင်လိုက်တာ။တောင်တိုးမှာကဒီရဲစခန်းရှိတယ် ဆိုင်ဒီဇိုင်းလောက်အမှာရက်ကန်ကိုအများဖြည့်ထားတယ်လို့ပြီးရတယ်အဓိကတော့အဲ့ဒီမှာကအဲ့ဒီတောင်တုံးနဲ့ကျုံကုန်းမှာကပြူတွေတန်းတန်းဆင်းပြီးတော့မှအဲ့ဒီရောင်းလာကပြူအားကောင်းတဲ့ရောင်းအဲ့ဒီမှာတောင်တုံးကမြေတမ်းပြင်းလေးဖြစ်တယ်ဒီရေကြောင်းမှာတော့အချက်ချကြရတယ်ပေါ့ဗျာဒီကပ်ပေါင်းစုအဖွဲ့ကကော်ပြီးတော့မှတိုက်ခိုက်သိမ်းပစ်လိုက်တယ်
အဲ့ဒီမတိုင်ခင်ကလည်းချင်းတွင်းမြစ်ဘေးကအဓိကကြားတဲ့ရွှေပြည်အမျိုးကကာကွယ်ရေးတပ်ဖွဲ့ဝင်တွေကတိုက်ခိုက်သိမ်းပိုက်ခဲ့ကြောင်းကြေညာခဲ့ပါတယ်။စကိုင်းတိုင်းအထက်ပိုင်းကစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့စစ်တပ်ထောက်ခံသူတွေကိုရိတ်ခါလူသူလက်နက်တွေပို့ဆောင်ပေးဖို့အတွက်ချင်းတွင်းမြစ်ကိုအဓိကထားအသုံးပြုနေချိန်မှာကာကွယ်ရေးတပ်ဖွဲ့ဝင်တွေကမြစ်ကြောင်းတစ်ချောင်းမှာရှိတဲ့စစ်ကောင်စီလုံခြုံရေးစခန်းတွေကိုပြစ်မှတ်ထားလာနေတာလည်းဖြစ်ပါတယ်ခင်ဗျာ။
ဒါကတော့စကိုင်းတိုင်းခံပတ်မြို့နယ်ကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုနောက်ဆုံးနှက်ဆက်တဲ့အခြေအနေနဲ့စကိုင်းတိုင်းထဲကစီရေးအခြေအနေတွေကိုကိုခေမောင်စိုးမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ဘက်မှာအရသာပြည်သူတွေဖမ်းခံနေရတာပိုပြီးတိုးလာနေတဲ့အခြေအနေသတင်းပေးဖို့ချက်ကိုလည်းတင်ပြပေးကြပါမယ်။စစ်ကောင်စီတပ်နဲ့အေအေရခိုင်တပ်တော်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာတော့အရသာထိခိုက်သေးချေမှုနဲ့ဖမ်းဆီးခံရမှုတွေပိုပြီးတော့တိုးလာနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီလာဇန်းနဲ့မှာပဲရခိုင်ပြည်နယ်တွင်းကဒေသခံပြည်သူအများအပြားအဖမ်းခံခဲ့ရတာတွေရှိပါတယ်လို့အေအေရခိုင်တပ်တော်ကသတင်းထုတ်ပြန်ပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်ပြောပြပေးပါမယ်။
စစ်ကောင်စီနဲ့အေအေရခိုင်တပ်တော်ကြားပြီးခဲ့တဲ့နိုဝင်ဘာလကစတင်ခဲ့တဲ့တိုက်ပွဲတွေဟာအခုထိဆက်လက်ဖြစ်ပွားနေပြီးဒေသခံတွေထိခိုက်သေဆုံးတာဖမ်းဆီးခံရတာတွေလည်းတိုးလာနေတယ်လို့ဒေသခံတွေနဲ့အေအေအဖွဲ့ကပြောပါတယ်ဖမ်းဆီးခံသူတွေထဲမှာလက်လုံလက်စားလေသမားတွေနဲ့ဈေးတွေအများပြပါဝင်တယ်လို့လည်းဒေသခံတွေကပြောပါတယ်မင်းကလည်းစစ်တွေမျိုးနဲ့ကြီးရောရွာကဒေသခံလေသမားတချို့ကိုစစ်ကောင်စီကဖမ်းဆီးသွားတယ်လို့ဖမ်းဆီးခံသူတွေနဲ့နှိစက်သူတူကပြောပါတယ
်မင်းကဟွာရှင်းနိုင်ကြောကြောလောက်မှာဒီခေနဲ့စကုံသောင်းလျော်စီလျော်ဟွာအကြလေစီနဲ့ကျွန်တော်တို့ဆေဟိုးကြရွာကဖန်တော်လေးလူ9ယောက်ရှိပါတယ်ခင်ဗျခုနှစ်ယောက်ဖန်တော်တာဒီစိတ်ကဖန်တော်တာပေါ့ဦးရစိတ်ကဖန်တော်တာ
ပြီးခဲ့တဲ့ဇန်နဝါရီလ4ရက်နေ့မှာလဲစစ်ကောင်စီတပ်တွေဟာစစ်တွေမျိုးပေါ်ကကိုရီးယားစစ်ကမ်းမှာဖွင့်လာတဲ့ဈေးကိုဝင်ရောက်ပြီးတော့ဈေးတွေတွေကုန်တွေတွေနဲ့ဒေသခံ60ကိုဖမ်းဆီးသွားတယ်လို့အေအေအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဇန်နဝါရီလ6ရက်နေ့မှာလဲစစ်တွေမျိုးနဲ့ဗျိုင်းဖြူရွာနဲ့တုံးဆောင်ရွာကဒေသခံ40လီမာနဲ့စစ်တွေမျိုးကိုရီးယားစစ်ကမ်းမှာကုန်တင်ကုန်ချလုပ်နေတဲ့ဒေသခံတွေနဲ့ခီးတဲ့20နီးပါးကိုလဲစစ်ကောင်စီကဖမ်းဆီးသွားတယ်လို့အေအေဘက်ကထုတ်ပြန်ထားတာပါ။ဒါပြင်မနေ့ကလဲအမ်းမျိုးနယ်ကဒေသခံ10ဦးကိုဖမ်းဆီးသွားတယ်လို့အေအေရခိုင်တပ်တော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်ကုန်စည်စီးဆင်းမှုတွေထိခိုက်နေတာကြောင့်ဒေသတွင်းနေထိုင်သူတွေစားဝတ်နေရေးအခက်ကြုံနေရတာပါ။အထူးသဖြင့်ဝင်ငွေနှဲပါသူတွေအခက်ကြုံနေကြရပြီးစားဝတ်နေရေးအတွက်အလုပ်လုပ်တဲ့အခါမှာလည်းဖမ်းဆီးခံရတာငွေညှစ်ခံရတာတွေရှိတယ်လို့လည်းစစ်တွေဒေသခံလေသမားတို့ကအခုလိုပြောပါတယ
်။အခုလာလုံးလာစားသမားတွေကိုအခုသူတို့ကဖမ်းခေါ်ယူသွားတယ်သူတို့ကသဖင်တောင်းတစ်သိပင်းသဖင်ပေးရတယ်၊နှစ်သိတောင်းနှစ်သိပေးရတယ်။သူတို့စိတ်ဓာတ်ရိုက်တာကိုလေအားတွေကခံရရခု။ကိုသမီးတလုံးစားဖို့ဟာကိုယူသားချူသားလို့သမီးငယ်မှကြောင်လို့လုံးတင်ရတာအချင်းတော့အပြင်ကိုတရားမှမထားဘူးကွ။ဒါကြောင့်မို့လို့ကျွန်တော်တို့ကိုဘယ်လိုပဲဖြစ်ဖြစ်သူတို့မှကျွန်တော်တို့ခြေသားသူမဲသားတွေကိုညာသာသာနာနာမှုတဖွဲ့တွေနဲ့နေပြီးကျွန်တော်တို့ကိုနည်းနည်းချင်တော့ခင်ဗျာပြည်ရှင်ပါတယ်ခ
င်ဗျာရခိုင်ပြည်နယ်အခြေစိုက်လူအခွင့်ရေးလှုပ်ရှားသူတူကတော့စစ်ကောင်စီတပ်ဖွဲ့တွေရဲ့လုပ်ရက်တွေဟာကြီးလေးတဲ့လူအခွင့်ရေးချိုးဖောက်မှုလို့ပြောပါတယ
်ကုန်တယ်စီကငချောက်တွေပါတယ်ပါတယ်ငချောက်တွေကိုတင့်တော့တယ်ဟလာလူတွေကိုလမ်းလျှောက်တဲ့လူတွေကိုပါတော့တယ်လို့ကျွန်တော်ပြောသွားကြတယ်ဒါတွေအားဆိုလို့ရှိရင်ကျွန်တော်မတရားဖမ်းဆီးချိုးလို့မလို့ပြောလို့ရတယ်ဒါလူခွင့်ရေးချိုးဖောက်မှုပဲ
ဒေသခံတွေကိုဖမ်းဆီးမှုသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီတာဝန်ရှိသူတွေဘက်ကတစုံတရာပြောဆိုတာတော့မတွေ့ရသေးပါဘူး။ဒါပေမဲ့လည်းရခိုင်ပြည်နယ်ကလျှက်စစ်တအားပေးစစ်ရုံတွေကိုစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်မြို့နယ်တချို့မှာလျှက်စစ်မီပြက်လက်နေတဲ့သတင်းတွေဟာမမှန်ဘူးလို့မနေ့ကရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ဒါကတော့စစ်ကောင်စီတပ်နဲ့ရခိုင်တပ်တော်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အချိန်အရသာပြည်သူအများအပြားအဖမ်းဆီးခံရတဲ့တဲ့ရင်ကိုစံကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တရုတ်နိုင်ငံနဲ့နေဆက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်လာနေတဲ့အချိန်တရုတ်ဆိုရတာဝန်ရှိတဲ့သူတွေနဲ့စစ်ကောင်စီကြားတွေ့ဆုံမှုအပေါ်ကိုသုံးသက်ချက်အမြင်နဲ့တင်ပြပေးကြပါမယ်။ ပြောင်းနိုင်ငံနဲ့နေဆက်တလျှောက်မှာရှိတဲ့ဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်လာနေချိန်တရုတ်ဆိုရတာဝန်ရှိတဲ့သူတွေနဲ့စစ်ကောင်စီကြားတွေ့ဆုံမှုတွေကြောင့်မြမအရေးမှာတရုတ်နိုင်ငံကပိုးပြီးတော့မှဩဇာလွှမ်းမိုးလာနိုင်ချေရှိသလားဆိုတဲ့ခံမှန်းချက်တွေလည်းထွက်ပေါ်လာနေပါတယ်။နေဆက်ဒေသတိုက်ပွဲတွေကြောင့်တရုတ်နိုင်ငံသားတွေထိခိုက်မှုဖြစ်ရတဲ့အပေါ်တရုတ်ဆိုရကနေအပြင်းထန်ဝေဖန်လိုက်ပြီးတဲ့နောက်ဒီလိုမျိုးတွေ့ဆုံခဲ့ကြတဲ့အပေါ်အကဲခတ်တွေရဲ့အမြင်သုံးသပ်ချက်တွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးမမျှတစင်အောင်ပြောပြပေးပါမယ်
။နေဆက်ဒေသတိုက်ပွဲတွေကြောင့်တရုတ်နိုင်ငံသားတွေထိခိုက်မှုတွေကြုံရတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးရက်ပိုင်းမှာပဲတရုတ်ဆိုရတာဝန်ရှိသူတွေနဲ့စစ်ကောင်စီထိပ်ပိုင်းခေါင်းဆောင်တွေတွေ့ဆုံခဲ့ကြပါတယ်။တရုတ်နိုင်ငံကြီးဝန်ကြီးဌာနဒုတိယနိုင်ငံကြီးဝန်ကြီးစွန်းဝေတုံဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာစစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့တယ်လို့တရုတ်နိုင်ငံတော်ကောင်စီဝင်ပြည်သူ့လူမျိုးရေးဝန်ကြီးဝေါင်စီဝေါင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာလည်းစစ်ကောင်စီပြည်ထောင်ဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရာပြင်းနဲ့အွန်လိုင်းကနေတွေ့ဆုံခဲ့ပါတယ်။တရုတ်နိုင်ငံအခြေစိုက်မြမရီလီလာသုံးသက်သူဒေါက်တာလှကျော်စောကတော့တရုတ်နိုင်ငံအကျိုးစီးပွားအတွက်အဓိကအာရုံစိုက်ဖွဲ့ရှိတယ်လို့သုံးသက်ပါတယ
်။အခုရောရောဆယ်အဲလောက်ကင်အရေးကလည်းတရုတ်အတွက်လည်းအရေးကြီးတယ်ဗျ။ဟိုစစ်ကောင်စီအတွက်လည်းအရေးကြီးတယ်။ဒါကြောင့်မို့သူတို့ခက်စိတ်စိတ်ဖြစ်တာတရုတ်အတွက်ကဘာအရေးကြီးလဲဆိုတော့သူကအဲအင်တာနက်ကလိမ်လည်တဲ့ဂိုင်းနေနဲ့ပတ်သက်လို့သူတို့တိုင်းပြည်မှာသူတို့လူလူ domestic demand ပေါ့ဗျာ။ပြည်သူလူလူကအဲ့ဒါကိုဟိုတော်တော်ဖြည့်ရှင်းစေခြင်းနေတယ်။သူတို့ဟိုတောင်းထားတဲ့လူတွေရှိတယ်မလားအဲတောင်းထားတဲ့လူတွေကိုလည်းသူတို့လိုချင်နေတယ်ထင်တယ်အဲ့ဒါကြောင့်မလို့အဲ့ဒါကလည်းဟိုစကားစကားလည်းသူဘာဒီမှာဈေးဆင့်နေလဲမသိဘူးအဲ့ဒီလူတွေအားလုံးကနေပြီးတော့မှသူတို့ထိမ့်သိမ့်ထားတယ်ပြောတယ်အဲ့ဒါဘာနဲ့အလဲလဲလုံးမယ်တော့မပြောတတ်ဘူးဆက်စလုံးတွေအရေးကြီးတဲ့အချိန်ဖြစ်နေတော့အဲ့ဒါတွေဆွေးနွေးနေကြတယ်ဒီမှာရကြည့်ရတာ
တီယူဒုတိယနိုင်ငံကြီးဝင်ကြီးနဲ့စစ်ကောင်စီခေါင်းဆောင်တို့တွေ့ဆုံတာမှာနေဆက်ဒေတာတည်ငြိမ်ရေးနှစ်နိုင်ငံပူးပေါင်းဆောင်ရွက်တဲ့စီမံကိန်းတွေအကောင့်ထဲပေါ်ဖို့မြန်မာတရုတ်စီးပွားရေးဇင်းကြံရေဝန်နဲ့ပိုလန်မှာအောက်ကစီမံကိန်းတွေအရှိန်အဟုန်မြင့်တင်ဖို့ဒေတာရင်းနဲ့နိုင်ငံတကာမျက်နှာစာမှာနှစ်နိုင်ငံအပြန်အလှန်ထောက်ခံရပ်တည်ဖို့စတဲ့ကိစ္စတွေဆွေးနွေးခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။တရုတ်နဲ့စစ်ကောင်စီတာဝန်ရှိသူတွေတွေ့ဆုံနေတဲ့အချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းလောက်ကိုင်းဒေတာကုကဲမှုစစ်ဌာနချုပ်ဒါကာဆာနဲ့ဝါနေတဲ့ကဟိုပန်မျိုးကိုစစ်ကောင်စီလက်လွတ်ခဲ့ရတဲ့အချိန်နဲ့တိုက်ဆိုင်နေပါတယ်။နောက်ပြီးဒီမတိုင်ခင်လေးမှာပဲဇန်နဝါရီ3ရက်ကစစ်ကောင်စီနဲ့ကိုကန်တပ်ဖွဲ့ MNDAA တို့လောက်ကင်တဝိုက်မှာတိုက်ပွဲဖြစ်ခဲ့တာကြောင့်လောက်ကင်နဲ့ကပ်နေတဲ့တရုတ်နိုင်ငံနမ်ဆန်မြို့တွေကိုမြန်မာဘက်ကလည်းနဲ့ကြီးကြပ်ရောက်ခဲ့တာကိုတရုတ်ဘက်ကပြင်းပြင်းထန်ထန်ဝေဖန်ခဲ့တယ်လို့တရုတ်မြန်မာနယ်စပ်ဒေသလုံခြုံတည်ငြိမ်ရေးနဲ့တရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်တွေကိုချင်းချောက်အန္တရာယ်ဖြစ်စေတဲ့ကိစ္စတွေထပ်ပြီးတော့မဖြစ်ဖို့တိကျတေချာတဲ့အရေးယူဆောင်ရွက်မှုတွေလုပ်မယ်လို့တရုတ်အစိုးရကပြင်းပြင်းထန်ထန်သတိပေးထားပါတယ်။လုံခြုံရေးအရအမည်မဖော်လိုတဲ့မြမရီလီလာသုံးသက်သူတူကတော့လက်တလောနေဆက်အခြေအနေတွေအပြင်လက်ရှိအခြေအနေကနေတရုတ်နိုင်ငံဘက်ကသူ့နိုင်ငံအတွက်စီးပွားရေးအကျိုးစီးပွားရဖို့လှုံ့ဆော်မှုတွေရှိလာနိုင်တာမို့တရုတ်နဲ့စစ်ကောင်စီဆက်ဆက်ရေးပို့ပြီးတော့နီးကပ်လာနိုင်မွယ်ရှိသလိုတရုတ်ရဲ့ဩဇာကအရင်ကထက်ပို့ပြီးတော့ကြီးပွားလာနိုင်မွယ်ရှိတယ်လို့လည်းသုံးသပ်ပါတယ်
။ဒီနေ့စချင်းဒီရောအခြားဆက်ဆက်တာတော့ကိုယ်ကြီးဆက်ရှိမယ်။နောက်ပြီးတော့တရုတ်ကြီးရင်းနဲ့နောက်မှုပိုက်လိုင်းတို့ဒီပြည်ရင်းတို့ဆက်ရှိမယ်ပေါ့နော်။အဲ့ဒီဟာဒီနေ့ပတ်သက်ပြီးတော့အခုလိုရင်းသလိုလှုပ်ရှားတာလို့ဖြစ်လှုပ်ရှားတာဖြစ်ပေါ်ရတယ်။ပို့ပြီးတော့ဖြစ်နေရင်ရှိတာတော့ပေါ်လာတဲ့ရေပေါ်ကိစ္စပေါ့နော်ရေပေါ်ကိစ္စလှုပ်ရှားပုံပေါ်တယ်အဲ့ဒါတော့ဒီကနလောက်ကဟိုနေစားကိစ္စပေါ့နော်အဲ့ဒါနေပဲဟိုစက်စံနေမယ်လို့တော့အချမ်းကြီးတော့ယူဆရတယ်တရုတ်ရောပရိုဒီဖီယံဘာရှိတေပြီးတော့ပို့ပြီးတက်လာပုံပေါ်တယ်ဟိုစစ်ကောင်စီဘာသူကသူ့အော်ဒါတုံးပြီးတော့ပေါ့နော်သူကြိုးစီပွားတဲ့အတွက်ရှိပြီးတော့ရှိကိုလှမ်းလာအောင်ပါပဲ
တိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာပဲစစ်ကောင်စီနဲ့မြောက်ပိုင်းမဟာမိတ်ညီနောင်တို့ငြင်းငြင်းစကားပြောနိုင်ဖို့တရုတ်ဘက်ကတွန်းအားပေးနေတာတွေလည်းရှိပါတယ်။ရှမ်းမြောက်မှာ2029စစ်စီကာလ45ရက်ဖြစ်လာတဲ့အချိန်ပြီးခဲ့တဲ့နှစ်ဒီဇင်ဘာ17ရက်နေ့မှာစစ်ကောင်စီနဲ့မြောက်ပိုင်းညီနောင်၃ဘွဲ့တို့တရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမြို့မှာပထမအကြိမ်တွေ့ဆုံခဲ့သလိုနှစ်ကုန်ပိုင်းမှာဒုတိယအကြိမ်တွေ့ခဲ့ပေမဲ့ထူးခြားတဲ့ရလဒ်တော့မရခဲ့ပါဘူး။
ဒါကတော့တရုတ်ဆိုရတာဝန်ရှိတဲ့သူတွေနဲ့စစ်ကောင်စီကြားတွေ့ဆုံမှုပေါ်သုံးသက်ချက်အမြင်တွေမမျှတစင်အောင်ပြောပြပေးခဲ့တာဖြစ်ပါလေရှင်။မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေရှုစားနာဆင်ရဖို့ရှိပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးနဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ်VUE Plus application ကို download ရယူပ
ါမင်္ဂလာညချမ်းပါတော်ရရှင်များရှင် VUE မြန်မာပိုင်းရဲ့2024ခုနှစ် January 10ရက်တနင်္လာနေ့ညချမ်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်အခုဒုတိယပိုင်းနိုင်ဝတ်မှာတော့ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့သတင်းနောက်မှတ်စုအစီအစဉ်စီးပွားရေးကဏ္ဍလူမှုရှုခင်းနဲ့တက်တက်ရောက်သတင်းလွှာတွေကိုရှုစားနားဆင်ရဖို့ရှိပါတယ်အရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှတ်မှာတော့အာနာသိမ့်ထားတဲ့3နှစ်အခြေအနေဆိုးသရက်ဆိုးဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါတယ်မြန်မာနိုင်ငံတဝန်းပြင်းထန်နေတဲ့စစ်ရေးပဋိပက္ခတွေမှာတော့စစ်ကောင်စီဘက်ကမြေပြင်စစ်ဆင်ရေးထက်ကိုအရက်သားပြည်သူတွေရှိတဲ့နေရာတွေကိုလေကြောင်းတိုက်ခိုက်မှုတွေပြုလုပ်နေတဲ့အတွက်အရက်သားပြည်သူထိခိုက်သေဆုံးမှုတွေပိုတိုးလာနေပါတယ်။2021ခုနှစ်အစပိုင်းစစ်တပ်ကမြန်မာနိုင်ငံမှာအာဏာသိမ်းလိုက်တဲ့အချိန်ကနေစလို့အခု3နှစ်ပြည့်လာချိန်မှာတော့စစ်ရေးပဋိပက္ခကအဆိုးဝါးဆုံးဖြစ်ပြီးတော့အရက်သားထိခိုက်သေချင်မှုအဆိုးဝါးဆုံးဖြစ်နေပါတယ်။ဒေသခံတွေအဖို့စစ်ကောင်စီရဲ့လေကြောင်းရန်ကိုလည်းအထူးစိုးရိမ်နေကြပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုကိုသားညုံကတင်ပြပေးပါမယ်ရှင
်စစ်တပ်ကနေပြီးအာဏာသိမ်းကာလ3နှစ်နီးပါးရှိလာချိန်မှာမြန်မာနိုင်ငံအတွင်းလက်နက်ကင်ပြိပခါတွေအရှိန်မြင့်လာတယ်လို့ဖြစ်ပွားရနေရာတွေကလည်းပိုပြီးတော့ကျယ်ပြန့်လာပါတယ်ပြိပခါဖြစ်ပွားမှုအရှိန်မြင့်ကျယ်ပြန့်လာတာနဲ့အမျှရပ်သားထိခိုက်သေဆုံးမှုတွေလည်းတိုးလာပါတယ်စစ်ကောင်စီဘက်ကမြေပြင်စစ်ဆင်မှုထက်လက်နက်ကြီးတွေလေကြောင်းတိုက်ခိုက်မှုတွေကိုပိုလုပ်ပါတယ်စီပရိကပြင်းထန်နေတဲ့ရှမ်းပြည်မြောက်ပိုင်းဒေသမှာတော့အခုနှစ်အစပိုင်းမှာပဲစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ရပ်သားထိခိုက်သေဆုံးမှုတွေရှိခဲ့ပါတယ်။နှစ်သက်ကူချိန်မှာရက်ဆက်တိုက်ပွဲပြင်းထန်နေတဲ့ကွတ်ခိုင်မြို့နယ်နက်ဖက်ကရွာမှာစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ရက်ရွာထိခိုက်ပျက်စီးမှုတွေရှိနေတယ်လို့ဒေသခံတူကဖြူရီကိုပြောပါတယ
်။နက်ဖက်ကကိုမရအောင်ကျွန်တော်တို့ substitute လုပ်ပြီးမဖြစ်ဘူးနဲ့မကူနိုင်ဘူးလားဒီလိုပြောလိုက်လို့ရတယ်။အဲ့ဒီမှာဘာဖြစ်တယ်လို့များလဲ။ကိုကအဲ့မှာရှိတဲ့ကျွန်တော်တို့ကကောင်လေးတောင်းနေမရှိနေတော့တခါတလေပြောလို့ရနေရမယ်။ဘယ်လိုအင်းရဲ့အင်းဖက်များတော့အတိအကျတော့မပြောနိုင်ဘူး။ဒါနဲ့အင်းနေတဲ့တော့ကျေးဇူးကိုဘုံကြောင်းလို့စာတင်ကြောင်းလို့ဂျွေးလို့ဦးလာအင်းနေတဲ့တော့ဦးလာပြစီရရကြဟောရဲ့။ဒီထိတဲ့တွေတော့ကြားတယ်။ဒီနေ့ဆိုတော့ဒီနေ့ရက်ကလေးကအင်းတိန်ကြတာ6ရောက်လုံးပြီးသွားပြီလို့ကြားတယ်။ကူလေတော်မင်းမဖြစ်ရကြတယ်ကိုပြင်ထွက်မရတော့ပြေးလို့မပြေးဘူးရှင်ကအဲ့ကလေးလည်းနေလို့မရသူကကြားတော့ကြံပြန်ပြောနေတာပြီးတော့အပေါ်လည်းလည်းမကြည့်တော့ဘူးသူကဒီရွာထဲမှာပြန်ရွာအကြည့်ဖြစ်နေတယ်ပြေးတော်မင်းကအိမ်ထဲမှာဝင်ခူသွားတော့အဲ့ဒီပြန်ရှိတဲ့ကူလည်းပြင်နေနေရတယ်သူကလေးနေကျအဲ့လိုအိမ်ကဒီကဖြစ်နေတာ
တယ်လီဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတာမဟုတ်လို့တခြားဒေသမှာဆစ်ရှောင်နေရတဲ့နတ်ဖက်ကဒေသခံကသူသိရတော့အခြေအနေကိုပြောပြသွားတာဖြစ်ပါတယ်စကိုင်းတိုင်းထဲမှာလဲကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေဆက်ရှိနေပြီးတော့စစ်ကောင်စီဘက်ကရပ်သားချေးရွာတွေလူနေရပ်ကွက်တွေကိုပါမရှောင်လေကြောင်းကနေပြီးတော့တိုက်ခိုက်နေပါတယ်။အခုရပ်ပိုင်းမှာပဲစစ်ကောင်စီရဲ့လေကြောင်းကနေပြီးတော့ဘုံကျဲတိုက်ခိုက်မှုကြောင့်ရပ်သားနေအိမ်ပေါ်ကိုကျရောက်ပြီးတော့ခလိငယ်တူသေဆုံးရတယ်လို့ထိကြိုက်မျိုးဒေသခံတူကပြောပါတယ
်။ဖွဲ့စည်းရေးရှိရဆိုတဲ့အနေနဲ့နမ်းပြီးတာမာပြီးတယ်လို့အဲ့လိုကြောင်းတာကျဲနေတယ်သတင်းအမှားပြရောက်တယ်။အဲဒါနဲ့သူတို့ပြနေရတာဘောင်းရှိတဲ့နေရာတစ်ခုတော့ကြာပါဘူး။ CBA တွေကိုတွေ့ကြတာအဲ့နည်းတကယ်လို့တိောက်ပြီးရတယ်အဲ့ဒီနေရာကတိုက်ပွဲရှိတဲ့နေရာတွေကတကယ်အဝေးကြီးတွေပါပဲတိုက်ပွဲတော့နေရာလိုဖြစ်နေရတယ်အကြောင်းလည်းနေရာလည်းနေရာလိုပဲလားကျင်းနေပေါ့
ကျင်းမျိုးသားလူမျိုးရေးတက် KNL ပြည်သူ့ကောက်ကွေ PDF ပူပေါင်းတက်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေတဲ့ KB နဲ့ Concrete မှာလည်းစစ်ကောင်စီဘက်ကရဟရင်တွေနဲ့ဘုံကျဲတက်ခိုက်မှုကြောင့်ပြီးခဲ့တဲ့ဒဇင်ဘာလအစောပိုင်းကလေးကရပ်သားထိခိုက်မှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီကြောင်တိုက်ခိုက်မှုအပြင်လက်နက်ကြီးတန်းကြောင်လည်းရပ်သားထိခိုက်သေဆုံးမှုတွေအများပြားရှိနေပါတယ်။ပြီးခဲ့တဲ့နှစ်ကုန်ကန်ဒီအချိန်မှာရခိုင်ပြည်နယ်မြောက်ပိုင်းကဒီစစ်ကောင်စီနဲ့အီအီကြားဖြစ်တဲ့တိုက်ပွဲတွေကြောင့်ရပ်သားထိခိုက်မှုတွေရှိခဲ့ပြီးတော့လက်နက်ကြီးတန်းကြောင်မလို့ဘူးတီတောင်နဲ့မြောက်ဦးမြို့နယ်မှာ Ranger 6ဦးထက်မနည်းသေဆုံးခဲ့ရပါတယ
်။တက်တာဒီဇေနီတောင်ဒီမွတ်စလင်ရမှာကြားတယ်။ကြားတဲ့အခါတော့အင်းရမလို့လက်နက်ကြီးကြားပြီးတော့မိလောင်နဲ့မိလောင်နဲ့ဆုံးအဲ့ဒီသင်္ကန်းရင်းကလေးရသတ်သတ်ပြီးတော့၃ယောက်ကလုံးဝမိကြတဲ့ကရဏတရားအလောင်းနဲ့တပိုင်းကြရ နောက်နောက်ပိုင်းကဒီမရောက်တန်ရရတန်ရရတဲ့ဒီကပူတိကောင်နောက်တစ်ယောက်ဒီတန်တော့နော်၃ယောက
်ရှမ်းပြည်မြောက်ပိုင်းမူဆယ်တဝိုက်မှာလဲတိုက်ပွဲမရှိပေမဲ့လက်နက်ငယ်နဲ့အပြန်အလှန်ပစ်ခတ်တာမျိုးပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာရက်ဆက်ရှိနေတယ်လို့ဒေသခံတွေကပြောပါတယ်မူဆယ်တရ၅မိုင်ကုံသွေးစုံမှာရှိတဲ့မိုင်းယူကြီးရွာမှာလဲလက်နက်ကြီးကြားရောက်ပေါက်ကွဲတာမလို့ဒေသခံ၃ဦးသေဆုံးရတယ်လို့ရှမ်းမြောက်လူမှုကူညီအဖွဲ့တစ်ခုရဲ့တာဝန်ခံက VOA ကိုပြောပါတယ
်မိုင်းယူကတော့လက်နက်ကြီးကြားရောက်ပေါက်ကွဲတဲ့လက်နက်ကြီးလည်းတော့မသိဘူးဗျာသမန်းဆိုင်ကိုကြားတယ်တဲ့လူအောင်ပေးတယ်လေးယောက်ကဟိုပေါ့ဆွင့်ရတယ်ဆိုတဲ့အင်ဂျင်ထွက်လို့ရှိရင်နေကြည့်ပြီးနောက်ပြီးဟိုဘယ်ဖွဲ့မှမကြည့်ဘဲနဲ့လမ်းပေါ်တက်တဲ့လူပါနဲ့အကုန်ပြက်နေတော့ခက်တော့ခက်သားဗျာ
ပြည်ပခဒေသတွေမှာတိုက်ပွဲမရှိလဲစစ်ကောင်စီဘက်ကရပ်သားရှိတဲ့နေရာတွေကိုလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းကနေပြီးတော့ဗုံးကျဲတိုက်ခိုက်မှုတွေကြောင့်ရပ်သားထိခိုက်မှုတွေရှိခဲ့တယ်လို့ဒေသခံတွေနဲ့လူမှုကွန်မြူနီဆောင်ရွက်နေသူတွေကပြောကြပါတယ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပေါ်လာတဲ့တိုက်ပွဲတွေအတွက်မှာစစ်ကောင်စီဘက်ကလေကြောင်းအသုံးပြုပြီးတော့တိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်ထွက်ပြေးတင်းရှောင်နေရတဲ့ရပ်သားပြည်သူတွေကလည်းတစားထက်တစားတိုးလာနေတယ်လို့ပြောပါတယ်စစ်ကောင်စီတပ်တွေဟာပြည်ပခဒေသတွင်းခုခံတော်လှန်ရေးအင်အားစုတွေနဲ့ရင်ဆိုင်တဲ့နေရာမှာမြေပြင်မှာထိန်းချုပ်မှုအားနည်းလာတာနဲ့အမျှလေကြောင်းတိုက်ခိုက်မှုတွေကိုပဲပိုပြီးတော့အားပြူလာတာတွေ့ရတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့ပြသလိုက်ပါရခင်ဗျာကျွန်တော်သားညူပ
ါမြန်မာနိုင်ငံမှာ2021ခုနှစ်အစပိုင်းစစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်ကနေစပြီး၃နှစ်ပြည့်လာတဲ့အချိန်မှာတော့စစ်ရေးပြည်ပခါတွေအဆိုးဝါးဆုံးဖြစ်နေပြီးတော့အရသာထိခိုက်မှုအဆိုးဆုံးဖြစ်နေတဲ့အခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုသားညုံတင်ပြပေးခဲ့တာဖြစ်ပါရရှင်။လူမှုရှုခေအစီအစဉ်မတိုင်ခင်မှာတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မဲခေါင်လန်းချန်းပူပေါင်းဆောင်ရွက်ရေးအစီအစဉ်ကနေဖွံ့ဖြိုးရေးအတွက်ဦးစားပေးပြီးတော့လှုပ်ဆောင်ဖို့စစ်ကောင်စီအကြီးအကဲကတိုက်တွန်းလိုက်ပါရတယ်။ဆီယနာသိမ်းမှုရဲ့နောက်ပိုင်းနိုင်ငံတွင်းမှာဆင်းရဲမွဲတေမှုကမြင့်တက်လာပြီးတော့ရာဇဝတ်မှုတွေထူပြောလာတဲ့အချိန်မှာစစ်ကောင်စီခေါင်းဆောင်ကနိုင်ငံစီးပွားရေးပိုကောင်းအောင်လုပ်မယ်လို့ကြေပြူပြောဆိုထားချိန်မှာပဲမဲခေါင်လန်းချန်းပူပေါင်းဆောင်ရွက်ရေးထိပ်သီးအစည်းအဝေးမှာအခုလိုတိုက်တွန်းသွားတာဖြစ်ပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်တင်ပြထားတာရှုစားနာဆင်ပါရှင်။
လန်ချမ်းမဲကောင်ထိပ်သီးအစည်းအဝေးမှာ2023ခုနှစ်အတွက်မြန်မာနိုင်ငံကပူးတွဲဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့တာဖြစ်ပြီးစစ်ကောင်စီအခြေကဲဘိုးချုပ်မှုကြီးမြောင်နိုင်ကမြန်မာနိုင်ငံကိုဖွံ့ဖြိုးရေးအကူအညီပေးတဲ့တရုတ်ကိုကျေးဇူးတင်တယ်လို့ပြောခဲ့တာပါလန်ချမ်းမဲကောင်ပူပေါင်းဆောင်ရွက်ရေးအစီအစဉ်9နှစ်တာကာလအတွင်းမြန်မာနိုင်ငံအနေနဲ့ဒေါ်လာ30တန်းခွဲကျော်တန်ဖိုးရှိအထူးရန်ပုံငွေစီမံကိန်း100ချပ်ခုရခဲ့တယ်လို့လည်းပြောဆိုခဲ့ကြောင်းနိုင်ငံပိုင်ရုပ်သံကထုတ်လွှင့်ပါတယ
်မြန်မာနိုင်ငံအနေဖြင့်2019ခုနှစ်မှစပြီး2023ခုနှစ်အထိကာလအတွင်းအမေရိကန်ဒေါ်လာ 31.6 တန်းတန်ဖိုးရှိရဲ့အထူးရန်ပုံငွေစီမံကိန်း106ခုရရှိတာပြီးနိုင်ငံရဲ့လူမှုစည်းပွားဖွံ့ဖြိုးတိုးတက်မှုလုပ်ငန်းများကိုအထောက်အကူပြုလျက်ရှိပါကြောင်
းတရုတ်နဲ့မဲခေါင်မြဝမ်းငါးနိုင်ငံတို့ရဲ့မဲခေါင်လန်ချန်းပူးပေါင်းဆောင်ရွက်ရေး LMC အစီအစဉ်ဟာဆိုရင်တရုတ်ရဲ့မဟာစီမံကိန်းကြီးဖြစ်တဲ့ရဝင်းနယ်ပိုလန်မှာ BRI စီမံကိန်းရဲ့အဓိကတောက်တိုင်တစ်ခုဖြစ်လာဖို့ရည်ရွယ်ဆောင်ရွက်တာဖြစ်ပါတယ်။မဲကောင်လန်ကျန်းပူပေါင်းဆောင်ရွက်မှုအထူးရန်ပုံငွေကို2019ခုနှစ်ကနေ2023ခုနှစ်အထိမြန်မာနိုင်ငံအတွက်အသေးစားနဲ့အလတ်စားစီမံကိန်းပေါင်း106ခုရှိခဲ့ပြီးဒီထက်ကဒေါ်လာ 12.18 တန်တန်ဖိုးရှိစီမံကိန်း35ခုကိုတော့စိုက်ပျိုးရေးမွေးမြူရေးနဲ့စင်မြောင်းဝန်ကြီးဌာနကအကောင့်ထည့်ဖော်တာပါ။2022ခုနှစ်မဲခေါင်လန်ချန်းပူပေါင်းဆောင်ရွက်မှုအထူးရန်ပုံငွေကရတဲ့စီမံကိန်းတစ်ခုဖြစ်တဲ့သီးနှံအထွက်နှုန်းစမ်းစစ်အကဲ့ဖြတ်စင်တာကို2023ခုနှစ်နိုဝင်ဘာလ9ရက်မှာဖွင့်လှစ်ပါတယ်။မြန်မာနိုင်ငံတွင်သီးနှံစိုက်ပျိုးမှုစီးရင်ကိုလူရင်အသုံးခောက်ယူနေရတာကနေမောင်းတူမဲ့ဒရုန်းယာဉ်အသုံးပြုစီးရင်ကောက်တဲ့စနစ်ကိုပြောင်းလဲနိုင်ဖို့အတွက်သီးနှံအထွက်နှုန်းစမ်းစစ်အကဲ့ဖြတ်စင်တာမှာစိုက်ပျိုးသီးနှံရဲ့အထွက်နှုန်းကိုဆက်စစ်အကဲဖြတ်တဲ့လုပ်ငန်းတွေဆောင်ရွက်မယ်လို့လည်းနိုင်ငံပိုင်သတင်းကဖော်ပြပါဗျ။မဲခေါင်လန်ချန်းပူပေါင်းဆောင်ရွက်ရေးအရမြန်မာနိုင်ငံတွင်အကောင့်ထည့်ဖို့တဲ့စီမံကိန်းတွေဟာဆိုရင်အခြေခံလူထုအစဉ်မှာအကောင့်ထည့်ဖို့တာဖြစ်ပါတယ်။ဂျေးလက်ကြောက်ချောလန်ခင်းတာလိုမျိုးကနေကော်ဖီထုတ်လုပ်မှုတင်တန်းလိုမျိုးထိပါဝင်ပါတယ်။စီးပွားရေးပညာရှင်ဦးစိန်ချေကတော့ဖွံ့ဖြိုးရေးလုပ်ငန်းဆိုင်ရာနိုင်ငံတကာအကူအညီတွေဟာကျိုးဆွေးရမယ့်ကိစ္စအဖြစ်ရှုမြင်ပါတယ်
။နော်ကျွန်တော်နိုင်ငံတွေကအများဆုံးစိုက်ပျိုးအခြေခံတော့ဟုတ်စိုက်ပျိုးအခြေခံတဲ့နိုင်ငံတွေဖြစ်သလိုအခုနောက် SME ပေါ့နော်
အခြေခံလူဒန်းစားတွေအနေနဲ့ SME ကဏ္ဍတိုးတက်ဖို့မြောက်လုပ်တဲ့အတွက်ဒီ project တွေကကောင်းတယ်။ဒါပေမဲ့ခုနလည်းခုနှစ်နှစ်ရှိပြီပြောတယ်နော်။ဆိုတော့ကျွန်တော်တို့ကဘလို့ account တွေဖော်ခဲ့တယ်လေ။အဲ့ဒီရရှိလာတဲ့ project တွေကိုနော် project ဆိုမှတချို့ကငွေပါတယ်၊တချို့က technical နော် assistant တွေပါတယ်နော်။ဒါအားလုံးကခုမျိုးမှုသွားအောင်လုပ်ပေးတာဟာကောင်းတာပေါ့။အဲ့ဒီအတွက်ခုနဒီအဖွဲ့ကြီးကနေပြီးတော့ကျွန်တော်တို့ investment ငွေတွေထုတ်ပြည့်ပြီးတော့ကျွန်တော်တို့က account တွေပေါ်ကြတဲ့အပိုင်းမှာခုခုနှစ်နှစ်ရှိပြီ။ခုနှစ်နှစ်မှပြန်ကြည့်မယ်ဆိုရင်အခုအာနာသိန်းနဲ့တုံးနေဆိုဘက်က၄နှစ်ပေါ့ဗျာ။ဒီနေ့အတွင်းနဲ့ဒီဘက်မှာဆိုလို့ရှိရင်ကျွန်တော်တို့မှာဒါကိုပြန်ကြည့်ရမှာ
မဲကောင်လန်ချံပူပေါင်းဆောင်ရွက်မှုအထူးရန်ပုံငွေနဲ့မြန်မာနိုင်ငံမှာ2018ခုနှစ်မှာစီမံကိန်း5ခု2018ခုနှစ်မှာစီမံကိန်း6ခု2020ပြည့်နှစ်မှာစီမံကိန်း6ခု2021ခုနှစ်မှာစီမံကိန်း4ခု2022ခုနှစ်မှာစီမံကိန်း9ခုနဲ့2023ခုနှစ်မှာတော့စီမံကိန်း4ခုရရှိတာဖြစ်ပါတယ်မန္တလေးကစိုက်ပျိုးထွက်ကုန်တွေကုန်သွယ်ရေးလွယ်ကူချုံ့ဝေစေဖို့တီးတဲ့တင်းညက်စိုက်ပျိုးနိုင်စွမ်းကိုမြင့်တင်ဖို့ခွာနာရှာနာယောဂါကင်းရှင်းရေးစုံထူထောင်တာအပါအဝင်မွေးမြူရေးလုပ်ငန်းဆိုင်ရာစီမံကိန်းတချို့ကို2023ခုနှစ်မဲကောင်လန်ချန်အချူရံပုံဝင်နဲ့ဆောင်ရွက်မယ်လို့လည်းပြောဆိုထားတာပါဒါပေမဲ့ဆ ਿਆ နာသိမှုနောက်ပိုင်းမြန်မာနိုင်ငံတွင်စီးရင်မွေးတည်မှုတိုးလာတဲ့စီးရင်တွေကိုထောက်ပြပြီးစစ်ကောင်စီလက်ထက်ဖွံ့ဖြိုးရေးလုပ်ငန်းတွေဟာမေကွန်ထုတ်စီရဖြစ်တယ်လို့စီးပွားရေးပညာရှင်ဦးစိတ်သေးကထောက်ပြပါတယ
်။နဆောင်နဲ့21အာနာသိမ့်လိုက်တဲ့အခါမှာအဲ21အကုန်မှာနော် Human Development Report ကိန်းဂဏန်းအရဘာဖြစ်သွားလဲဆိုစီးရင်မွေးတည်မှုကဘာဖြစ်လာလဲဆိုရင်ကျွန်တော်တို့က 45.9 နဲ့ဗျာ။နော် Poverty ကနော် Intensity of Deprivation လို့ခေါ်ပါတယ်။အဲ့ဒီစီးရင်မွေးတည်မှုကမြန်မာနိုင်ငံက46ရာလောက်ကျွန်တော်ဖြစ်သွားဆိုတက်သွားပြန်တက်တယ်။အဲ့ဒါပြန်ကြည့်လိုက်လို့ရှိရင်နော်ခုနတိုင်းပြည်မှာရှိနေတဲ့အကောင့်ထဲပေါ်တဲ့ project တွေအားလုံးပေါ့နော်တိုင်းပြည်ဖွံ့ဖြိုးတိုးတက်မှုကိုကျွန်တော်တို့အကောင့်ထဲပေါ်တဲ့အခါမှာစည်ရဲမွေးတွေမှုတွေမြင်မလာမအောင်မြင်ဘူးပေါ့ဗျာ
မဲကောင်လန်ချန်ပူပေါင်းဆောင်ရွက်မှုဆွေးနွေးပွဲမှာတော့ cyber ရာဇဝတ်မှုတွေ online နောက်ကစားလုပ်ငန်းတွေအပါအဝင်နိုင်ငံဖြတ်ကျော်ရာဇဝတ်မှုများနှိမ့်နှေးရေးကိုတရုတ်ဘက်ကအဓိကဆွေးနွေးသလိုပဲမြန်မာဘက်ကလည်းဒီကိစ္စကိုဆွေးနွေးပြောဆိုပါတယ်မဲကောင်လန်ချံပူပေါင်းဆောင်ရွက်မှုထိပ်သီးဆွေးနွေးပွဲမှာပူရဲဥက္ကဋ္ဌတာဝန်ယူခဲ့တဲ့စစ်ကောင်စီအကြီးအကဲကစိုက်ဘာရာဇဝတ်မှုတွေအွန်လိုင်းလောင်းကစားတွေဟာမဲကောင်လန်ချံဒေသတွင်းလုံခြုံရေးနဲ့စီးပွားရေးဖွံ့ဖြိုးမှုကိုထိခိုက်စေတဲ့အတွက်တရားဥပဒေစိုးမိုးရေးအဖွဲ့ဝင်နိုင်ငံတွေပူပေါင်းဆောင်ရွက်မှုတွန်းမြင့်ဖို့တိုက်တွန်းပါတယ်စစ်ကောင်စီရဲ့ဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးဦးတန်းစွေကတော့မဲကောင်လန်ချံပူပေါင်းဆောင်ရွက်မှုကနေပြီးခဲ့တဲ့ခုနှစ်နှစ်တာအတွင်းနေပယ်အသီးသီးမှာတိတာတဲ့တိုးတက်မှုတွေရရှိခဲ့ပြီလို့မဲကောင်လန်ချန်နိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲမှာပြောဆိုခဲ့တာပါ
We amnesty countries
have မဲကောင်လန်ချန်ပူပေါင်းဆောင်ရွက်ရေးအဖွဲ့ဝင်နိုင်ငံတွေအနေနဲ့နိုင်ငံတွေရဲ့ချုပ်ချာအာဏာကိုလေးစားမှုနဲ့အတူသမယိုးချာမဟုတ်တဲ့လုံခြုံရေးဆိုင်ရာနေပယ်မှာလည်းပူပေါင်းဆောင်ရွက်ကြဖို့ဆုံးဖြတ်ပါတယ်လို့ဝန်ကြီးဦးတန်းစွေကပြောဆိုသွားတာဖြစ်ပါတယ်ရှင်
မတ်တန်ဂီထိုင်းစူးစီးတင်ပြပေးခဲ့တဲ့စီဝါရေးကဏ္ဍပါရှင်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာညတိုင်းမှာထုတ်လွှင့်ပေးတာမျိုးစောင့်မျှော်နှားဆင်နိုင်ပါတယ်အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာမတိုင်ခင်မှာလူမှုရှုခေးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့အမေရိကန်နဲ့ဆက်ဆံရေးပြောင်းသွားနိုင်တဲ့ထိုင်ဝမ်ရွေးကောက်ပွဲဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်ထိုင်ဝမ်မှာလာမယ့် January 23ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာဝင်ပြီးတော့ရှင်ပြိုင်ကြမယ်သမ္မတလောင်းနေတရုတ်ပြည်မာကြီးနဲ့ဆက်ဆံရေးအပါအဝင်ဘလို့ကိစ္စတွေကိုအသားပေးပြီးတော့မဲဆွယ်စည်းရုံးနေပါတယ်ဆိုတာကိုထိုင်ဝမ်ကမြန်မာလူငယ်တွေကိုမဆုမျက်မုံကဆက်သွယ်မြင်းမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခေးအစီအစဉ်မှာတင်ပြထားတာရှုစားနာဆင်ပါရှင
်ထိုင်ဝမ်ကျွန်းမှာဇန်နဝါရီလ23ရက်နေ့ကျင်းပမယ့်သမ္မတရွေးကောက်ပွဲဟာထိုင်ဝမ်နဲ့အမေရိကန်ထိုင်ဝမ်နဲ့တရုတ်ဆက်ဆံရေးကိုအပြောင်းအလဲဖြစ်သွားနိုင်တဲ့ရွေးကောက်ပွဲလို့မြင်နေကြပါတယ်ရွေးကောက်ပွဲဝင်ပြိုင်ကြမဲ့သမ္မတလောင်းတွေကဒီလက်ရှိအာဏာရ DPP ပါတီရဲ့ဒုသမ္မတဝီလျံမိုက်ချင်းတဲကသူသာသမ္မတဖြစ်လာခဲ့လို့ရှိရင်ဒီအမေရိကန်နဲ့နီနီကက်ကက်ဆက်ပြီးတော့ဆက်ဆံသွားမယ်လို့ပြောထားပါတယ်။အဓိကအတိုက်ခံကူမင်တန် KMT ပါတီသမ္မတလောင်းဟိုယိုဂျီနဲ့ဒီပြည်သူ့ပါတီ DPP ကသမ္မတလောင်းခေါ်ဝိန်ဂျေရိုကတော့တရုတ်နဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိတာကထိုင်ဝမ်အတွက်ဒီလုံခြုံရေးစီးပွားရေးမှာအကျိုးရှိတယ်လို့ပြောနေကြပါတယ်။အဲ့တော့ဒီထိုင်ဝမ်ပြည်တွင်းရေးရာကိစ္စတွေပါရောဘလို့ရွေးကောက်ပွဲကတိတွေပေးနေကြတယ်ဆိုတာသိရအောင်လို့ Radio Taiwan International သတင်းဌာနမြန်မာပိုင်းအစီအစဉ်ကကိုသောမတ်ချန်ကိုမေးကြည့်ထားပါတယ်
လက်ရှိအာဏာရပါတီကကြတော့သူကကြတော့ဒီတရုတ်နဲ့ပြည်နယ်ဒီလိုမျိုးညှိနှိုင်းရေးတွေပါတယ်မလုပ်ဘဲနဲ့ဒီထိုင်ဝမ်ကဒီတနိုင်ငံအဖြစ်ရက်တည်ဖို့အတွက်ပဲသူတို့ကစူးစမ်းရမယ်ပေါ့နော်အဲ့ဒီနီးနဲ့ပဲသွားပြီးတော့သူတို့ကမဲဆွဲတာပေါ့အဓိကတော့လူငယ်တွေပို့ကြကြတာပေါ့ဘာဖြစ်လို့လူငယ်တွေရတယ်ဒီတနေ့ပြောမယ်ဆိုရင်တော့ဒီတရုတ်ပြည်မှာကြီးနေသူကဘာမှပတ်သက်မှုမရှိချင်တော့ဘူးပေါ့1949နောက်ပိုင်းတွေကကွဲထွက်လာပြီးတဲ့နောက်ပိုင်းကဘာမှပတ်သက်မှုမရှိတော့တဲ့အတွက်ကြောင့်သူတို့ကဒီလူငယ်တွေရဲ့တဘောတဘာဝရယ်ပို့ပြီးလွတ်လပ်မှုကိုပို့ပြီးလိုလာကြတယ်ဒါကြောင့်လက်ရှိအာဏာရပါတီကိုပဲသူတို့ကအဓိကပေးချင်တယ်ပေါ့နော်ဒါပေမဲ့တစ်ဖက်မှာလည်းကွန်မြူနန်ပါတီကကြတော့သူတို့ကကြတော့ညီနိုင်ရေးလုပ်ပြီးလုပ်မယ်ပြီးွားရင်ဒီပြည်သူပေါ်တော့ဒီလိုမျိုးပို့ပြီးတော့လာစာတွေပို့ကောင်းအောင်စူးစမ်းမယ်စတဲ့ဖြင့်ဒီလိုနည်းနဲ့မဲဆွဲကြတာပေါ့ခေါ်ဝင်းစပေါ်တော့နောက်ဆုံးတယောက်သူကကြတော့ဘလို့မဲဆွဲတယ်ဆိုတော့သူအာနာရပြီဆိုတာနဲ့အခုလက်ရှိပေါ်တော့ထိုင်ဝမ်မှာဒီအိမ်ဈေးတွေဘာတွေကခေါင်ခိုက်နေတယ်ပေါ့သူရဲ့လိုအပ်နေတဲ့အရာကိုသူဖြည့်ဆည်းပေးမယ်ပေါ့ဒီလိုနည်းနဲ့သူကမဲဆွဲတယ်သူကကြတော့ဂျားနေပုံစံပေါ့နော်ဂျားနေဆိုတာဟိုဟာထိုင်ဝမ်ဟိုတဲ့ဒီနိုင်ငံတနိုင်ငံအဖြစ်အဲ့ဒီမျိုးလဲသူကမပြောတလို့ဟိုတရုတ်ပြည်နယ်တဲ့ညီနိုင်မယ်ဆိုတာလည်းမပြောဘူးသူကဂျားနေပေါ့နှစ်ဖက်လုံးနဲ့သူကမျှအောင်နေသွားမယ်ဆိုတဲ့ပုံစံနဲ့တွားတာပေါ့
ဟုတ်ကဲ့ဆိုတော့ဒီထိုင်ဝမ်ရဲ့ဒီအဓိကရှင်ကပြောရမယ်ဆိုရင်တော့တရုတ်ပြည်မှာကြီးရဲ့ရှင်ဖြစ်တယ်ပေါ့လीဆိုတော့အခုရွေးကောက်ပွဲဝင်ကြမဲ့ဒီတမရလောက်၃ယောက်စလုံးကသူတို့ဟိုစာပေါ်ဘလို့ခေါ်လဲသူတို့လက်ကင်ထားတယ်သူတို့ဆွဲကင်ထားတယ်ဒီတရုတ်ပြည်မှာကြီးပေါ်ထားတဲ့မူကမှန်တယ်ဆိုပြီးတော့အခိုင်အမာပြောနေကြတဲ့ခါကျတော့ဒီပုံမှာပေါ့နော်ဒီထိုင်ဝမ်လူကြီးလူငယ်အားလုံးရဲ့သဘောထားအမြင်တွေကကျတော့ဘယ်လိုမျိုးရှိနေလဲရှင
့်အကယ်၍ဒါကွန်မြူနပါတီအာဏာရမယ်ဆိုရင်တချို့တချို့ယုံကြည်ကြလာကျတော့စစ်မဖြစ်ဘူးပေါ့စစ်မဖြစ်တော့ဘူးပေါ့အမဘာလို့ဆိုအပြုတ်သဘောဆောင်နေနေသွားမယ်ဆိုရင်တော့ဒီစစ်ရင်မှာတင်းမာမှုတွေမရှိဘူးဆိုရင်စစ်မဖြစ်တော့ဘူးပေါ့ဒါကြောင့်လည်းစစ်ဖြစ်မှာမလိုလားတဲ့လူတွေကလည်းကျတော့ကွန်မြူနဘက်ကိုနည်းနည်းပို့ပြီးတော့အားတာလာတယ်ဟောမဲပေးချင်ကြတယ်ပေါ့ဒါဒီတချို့ကျတော့လည်းစိတ်ပူတာကြတော့ဒီအခုလက်ရှိအနာရပါလာဒီရထပ်ရမယ်ဆိုရင်ဒီဟိုဘက် data နဲ့ဒီဘက် data ပို့ပြီးသိမှမှုတွေပုံများတာဖြစ်ကြအောင်ရုပ်တရက်ပေါ်တော့ Ukraine လိုမျိုးများဖြစ်မလားပေါ့ Ukraine ရုရှားလိုမျိုးဖြစ်မလားသိမှမှုတွေပုံများလာတဲ့ခါကျရင်ဟိုဘက်ကလည်းဒီစစ်ရေးအင်အားပို့ပြီးတုံးလာမလားပေါ့ဒါအဲ့ဒီတခုတွေပို့ပြီးစိတ်ပူကြတယ်တချို့ကကြတော့လေဟိုပြင်မဲ့စစ်ဖြစ်မှာမလိုလားတဲ့လူကြတော့လေကြောက်ပြီးတော့ဒီမဲဒီဒီမိုကရေစီကိုလိုလားတော့ညာလေပဲဒီစစ်မဖြစ်ဖွားတဲ့ခြင်းတော့ပို့ပြီးအပြုတ်သဘောငင်းချိုင်းပုံစံနဲ့ပဲလမ်းဖို့ဆောင်ပေးမယ်ဒီကူမီနံပါတ်ကိုမဲထည့်ချင်တဲ့လူပါလေရှိတယ်ခင်ဗျာအဲ့ဒီဥစ္စာကိုလည်းအတိကအဲ့ဒီအကွက်ကိုလည်းအားကင်ပြီးတော့ပေါ့တော့ကူမီနံကလည်းပြောတယ်စစ်မဖြစ်စရာဘူးစတဲ့ဖြင့်ဒီလိုမျိုးလည်းမလုံးနေပေးပြီးတော့လည်းမဲဆွေးရတာရှိတယ်ခင်ဗျာဟုတ်ကဲ့
ဒီထိုင်ဝမ်ကျောင်းကိစ္စကိုပြောမယ်ဆိုရင်ဒီတရုတ်ဘီမာကြီးရဲ့ကိစ္စကအရေးကြီးတယ်လို့ထိုင်ဝမ်နဲ့အမေရိကန်ဆက်ဆံရေးကလည်းအရေးပါတဲ
့ဟုတ်ကဲ့
အခါမှရှိပါတယ်ဘာလို့ဆိုတော့ထိုင်ဝမ်ကျောင်းလုံးကျောင်းရေးအတွက်ကထိုင်ဝမ်ကအမေရိကန်ကိုမိခိုနေရတဲ့သဘောမှရှိတဲ့ခါကျတော့အဲ့ဒီပေါ်မှာရောထိုင်ဝမ်ပြည်သူအများစုပေါ်တော့အခုမဲပေးမဲ့မဲဆန္ဒရှင်အများစုကဒီကိစ္စကိုရောထက်တွေ့ကြတယ်လို့မြင်ပါရှင့်
အော်ဒီကိစ္စကိုထည့်သွင်းကြတယ်ခင်ဗျာဘာဖြစ်လို့ဆိုတော့ဒီလူငယ်တွေကကြတော့ပုံမှန်ဖြစ်ပြောမယ်ဆိုရင်တော့ American ကိုပို့ပြီးတော့သူကရိမ့်နေပုံတော့အဲ့ဒါအမှန်တမ်းပြောရမယ်ဆိုရင်တော့ဘာဖြစ်လို့ဆိုလက်ရှိမှာလည်းတကယ်နဲ့တခုခုဖြစ်ခဲ့မယ်ဆိုတော့ကြောက်ထောက်နောက်ကန်ဆိုတော့ American ပဲရှိတဲ့ကြောင့် American ကိုလည်းဆက်ဆံရေးမပြတ်ဝါချင်းနေတဲ့ကြောင့်သူတို့ကလည်းဒီလိုမျိုးလက်ရှိအခြေအနေကိုပဲသူတို့ကထိန်းဝါချင်းနေပေါ့ဒါပေမဲ့လည်းလူကြီးအပိုင်းကကြတော့ငိုကလေးဟိုကသူတို့ရဲ့ခံယူချက်ကအားလုံးကတရုတ်ຫນွေဘွားတွေတရုတ်လူမျိုးတွေဖြစ်တဲ့ကြောင့်ကိုလူမျိုးအချင်းချင်းတဲ့မြင့်မာတာနေဟိုဘယ်လိုပြောမလဲစီးလုံးမာတာနေကြားမဆွဲဘူးပေါ့နော်တနည်းအားဖြင့်ဆိုရင်တော့ဒီအနောက်နိုင်ငံတွေရဲ့ဒီဘယ်လိုပြောမလဲအမေရိကန်လူမျိုးနိုင်ငံတွေရဲ့ဒီလိုမျိုးပျော့ကားတွေပေါ့နော်မပါလာဘူးဆိုပြီးတော့တချို့လူကြီးပိုင်းနေတာအဲ့မျိုးယုံကြည်ကြတယ်ခင်ဗျာဒါကြောင့်အဓိကပြောမယ်ဆိုရင်တော့လူကြီးလူငယ်တော်တော်လေးကွာဝါတယ
်ဆိုတော့အခုအဓိကအားပြိုင်တယ်လက်ရှိအာနာယာ DPP နဲ့ဒီအဓိကတိုက်ခိုက်ကွန်မန်ဒန်ပေါ့နော်အဲ့ဒီပါတီကြီးနှစ်ခုအဓိကအားပြိုင်နေတယ်သူကိုသောမတ်ပြောတဲ့ခါကျတော့အဲ့ဒီနှစ်ခုမှာရောလက်ရှိသူတို့ဒီဘလိုမျိုးပေါ့နော်အကြောင်းညာတွေကိုဟိုပို့ပြီးတော့ရွေးကောက်ပွဲရလဲတော်တော်လေးနှီးလာပြီဆိုတော့ဟိုပို့ပြီးတော့သူတို့ဟိုမဲရအောင်လို့ဟိုရွေးကောက်ပွဲအာမခံချက်တွေပေါ့လေဘလိုမျိုးပေးပြီးတော့ပို့ပြီးပြောလာတာရောတွေ့ရလဲရှင
်တစ်ဖက်နဲ့တစ်ဖက်ပို့ပြီးပုတ်ခတ်ကြတာများတာပေါ့နော်အမဟိုဘက်ကကြတော့လေကူမီနံပါတီကကြတော့သူကဘလိုပြောလဲဆိုတော့ဒီလူငယ်တွေကိုလာစားကောင်းတဲ့အပြင်ဒါဒီလိုမျိုးပေါ့ညှိနှိုင်းရေးတွေလုပ်တဲ့အတွက်ကြောင့်ဒီအခွင့်အလမ်းတွေပုံများလာမယ်ဖို့ပကန်ဒီပကန်ပေါ့အပြင်နယ်တွေပို့ပြီးဆက်တော့တဲ့အကြောင်းဒီခီးသွားလုပ်ငန်းတွေပို့ပြီးအားကောင်းလာတယ်ဆိုရင်ထိုင်ဝမ်နိုင်ငံကိုလူတွေပို့တိလာမယ်ပေါ့စသဖြင့်ပေါ့ဒါကကြတော့မဲဆွေနေနီးပေါ့ဒါပေမဲ့တစ်ဖက်မှာလည်းသူကဘာပြဿနာတခုရှိတယ်ဆိုတော့သူတို့အာဏာရပြီဆိုတာနဲ့ဒီနှစ်နိုင်ငံဒီအပြုတ်သဘောဆောင်တဲ့အနေနဲ့ဒီတရုတ်ပြည်ကကြောင်းသားတွေထိုင်ဝမ်ကိုလာတဲ့ခါကျရင်လည်းပုံမှန်ဆိုရင်သူတို့ကအလုပ်လုပ်ဖို့ကအဆင်မပြေဘူးကြောင်းတက်ပြီးပြီဆိုတာနဲ့သူကပြန်ရတယ်ဒါပေမဲ့တရုတ်ပြည်ကြောင်းသားတွေတခြားနိုင်ငံခြားကြောင်းသားတွေလိုပဲနီးတူပဲဒီမှာကြောင်းပြီးပြီဆိုတာနဲ့သူတို့ကအလုပ်လုပ်ကင်ခွင့်နေရှိမယ်နောက်ပိုင်းကျရင်လည်းဒီလိုမျိုးနေထိုင်ခွင့်နေပါတယ်သူတို့စူးစမ်းပေးမယ်ဆက်ပြီးပြောလာတာဖြစ်လို့လည်းကြောင်းဒီလူငယ်တွေအပိုင်းမှာတော်တော်လေးကိုသူတို့က အားနေဝါတယ်ဗျလူငယ်တွေရကြတဲ့သဘောတပါသူတို့ဒီလိုမျိုးလှုပ်လိုက်ပြီဆိုတာနဲ့ခေါက်ဘက်ကကျမ်းသားတွေပို့ပြီးများများများဝင်လာတယ်ဒီဘက်ကလူငယ်တွေတော့ခွင်းနှန်းနေလာတယ်ဖြစ်တော့ကြောင်းဒီလိုမျိုးပေါ့စကားကလက်လွန်ပြီးွားတယ်ဖြစ်တော့ကြောင်းဒီကိုအခုလောလောဆယ်တော့သူတို့လူငယ်တွေကမကြိုက်တော့ဘူးဆိုတာအဲ့ဒီကြောင်းနဲ့ပါတာပေါ့အမ
အဲ့ဒါကွန်မန်တာပါတီကိုပြောတာ
ပေါ့ဟုတ်ကွန်မန်တာပါတီပေါ့အဲ့ဒီဥစ္စာကိုပဲသူကထောက်ပြပြီးတော့ဒီမင်းချင်းတန်ပေါ့ဒီအိုင်အခုလက်ရှိအာဏာရပါတီရတယ်ဒီလိုမျိုးအာသူတို့ရဲ့အားနဲ့ချက်ကိုရှာပြီးတော့သူတို့ကလည်းလူငယ်တွေအကြိုက်ပေါ့နော်ဒီလိုမျိုးမဖြစ်စေရဘူးလက်ရှိအတိုင်းနဲ့အတိုင်းပဲသွားမယ်ဒါပေမဲ့လက်ရှိဒီအာဏာရနေတဲ့ပါတီတခုကကြတော့ဒီလူငယ်တွေအပြင်ကိုနိုင်ငံသားတက်တွေပို့ပြီးစိတ်ဝင်စားကြတယ်အမနိုင်ငံသားတက်ခုဆိုတာကျတော့နိုင်ငံတကာလာပြီးတော့မှဥပမာနိုင်ငံသားရွာတဲ့လူတွေပေါ့ကျွန်တော်တို့လိုမျိုးအပါအဝင်သူတို့ကအရန်ကိုမျက်နှာตาပေးတာပေါ့နော်ကုမင်တန်ပါတီနဲ့နိုင်ရှင်မယ်ဆိုရင်ကုမင်တန်ပါတီကကျတော့အားနဲ့အတော့ကျတော့တရုတ်ຫນွယ်ဘွားပေါ့တရုတ်ຫນွယ်ဘွားတွေဒီထိုင်ဝမ်လာတဲ့လူတွေရပါကြိုက်တာဟောတကယ်တော့နိုင်ငံသားတက်ပေါ့တခြားနိုင်ငံတွေရောက်လာတဲ့ဥပမာဗီယက်နမ်တို့ထိုင်းတို့သစတာဖြစ်မြန်မာနိုင်ငံတချို့နောက်ပိုင်းအင်းလက်ထပ်ပြီးလာတဲ့လူတွေကျတော့သူတို့မကြိုက်ဘူးဆိုတော့ကကျတော့သူတို့ကတရုတ်ຫນွယ်ဘွားမဟုတ်တဲ့အတွက်ကြောင့်သူတို့မှအခွင့်အမ်းမရှိဘူးအခုလက်ရှိအာဏာရပါတီကကျတော့ဒီအခွင့်အမ်းနေရာပို့ပြီးများလာတယ်ဆိုတော့2016မှာထေရစပြီးတော့အရှင်းအောင်အာရှနိုင်ငံတွေသူပို့ပြီးတော့ဂယုစိုက်လာတဲ့ကြောင့်လည်းဒီအရှင်းအောင်အာရှနိုင်ငံလာလာတဲ့နိုင်ငံသားတွေတည်းကသူ့ကိုပို့ပြီးတော့ချစ်လာကြတယ်ပေါ့ပို့ပြီးချစ်လာကြတယ်ပေါ့အမအဲ့ဒါလည်းသူတို့မဲဆွေတဲ့ပိုင်းကဒီနိုင်ငံသားတက်ပေါ့အားလုံးထိုင်ဝမ်ဆိုနိုင်ထိုင်ဝမ်လူမျိုးဆိုတာကဒီအားလုံးပါရမယ်ပေါ့သူတို့ပြောသလိုပဲအရင်တရုတ်ຫນွေဖွားတွေပဲပါတော့မရဘူးအဲ့လိုပုံစံနဲ့သူတို့မဲဆွေလာတယ်ခင်ဗျာအမ
ရေဒီယိုထိုင်ဝမ်အင်တာနက်ရှင်နယ်သတင်းဌာနမြန်မာပိုင်းအစီအစဉ်ကကိုသောမတ်ချန်ဖြစ်ပါတယ်ရှင်အမေရိကန်ပြည်ထောင်စုအနေနဲ့ဒီတရုတ်တပြည်တော်မူကိုဆွဲကင်ထားပေမဲ့အာရှဒေသတည်ငြိမ်ငြိမ်းချမ်းရေးနဲ့တရုတ်ရဲ့ရန်လိုတဲ့လုပ်ရက်တွေကိုတားဆီးနိုင်ဖို့အတွက်ထိုင်ဝမ်နဲ့အလွတ်သဘောဆက်ဆံရေးဟာအရေးကြီးတယ်လို့ဒီထိုင်ဝမ်ဘက်ကရည်တည်ဖို့လိုအပ်တယ်လို့လက်ခံထားတာဖြစ်ပါတယ်။ဒါကြောင့်ထိုင်ဝမ်ရွေးကောက်ပွဲမှာဘယ်သူအနိုင်ရမလဲဆိုတာပေါ်မူတည်ပြီးတော့အမေရိကန်နဲ့ထိုင်ဝမ်ဆက်ဆံရေးဟာအပြောင်းအလဲတွေဖြစ်သွားနိုင်ပါတယ်ရှင်။ကျွန်မစုမြန်ပါမှာ
ဒါကတော့ထိုင်ဝမ်မှာဇန်နဝါရီလ13ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲမှာဝင်ပြီးတော့ရှင်ပြိုင်ကြမယ့်သမ္မတလောင်းတွေဘယ်လိုကိစ္စတွေကိုအသားပေးမဲဆွဲကြမလဲဆိုတာတွေကိုထိုင်ဝမ်ကမြန်မာလူငယ်တွေကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့လူမှုရှုကြည့်အစီအစဉ်မှာမဆုမျက်မုံကတင်ဆက်ပေးခဲ့တဲ့လူမှုရှုကြည့်အစီအစဉ်မှာရှိအခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ BDS ရုပ်ပြစာအုပ် Spike Girl တစ်စိတ်ကောင်းအကြောင်းအဲ့ဒါတွေကိုတင်ဆက်ပေးထားတာဖြစ်ပါတယ်။နာမည်ကျော် Korea K-pop အဖွဲ့ BTS အဖွဲ့ကိုဇက်အိမ်တည်ပြီးတော့ရေးဆွဲထားတဲ့ရုပ်ပြစာအုပ်ထုတ်ဝေလိုက်ပါတယ်။ဗြိတိန်နိုင်ငံမှာတော့1990ပြည့်လို့နှစ်ပိုင်းနေမှာအောင်မြင်ကြော်ကြားခဲ့တဲ့ Spice Girls အမျိုးသမီး Pop ဂီတအဖွဲ့ရဲ့ပုံနေနဲ့တစ်စိတ်ကောင်းကသမိုင်းဝင်သွားပါတယ်။ဒီလိုမျိုးထူးခြားတဲ့သတင်းတွေကိုစုစည်းပြီးတော့တက်တန်ရောင်သတင်းလွှာအစီအစဉ်မှာမအေးသနာကျော်စီစဉ်တင်ဆက်ပေးထားတာရှူစားနာဆင်ပါရှင်။
နာမည်ကျော် Korea K-pop အဖွဲ့ BTS ဝင်ကိုဇာတ်အတည်းပြုရေးဆွဲထားတဲ့ရုပ်ပြစာအုပ်ထုတ်လိုက်ပါတယ်။စာမျက်နှာ22မျက်နှာပါ။ရုပ်ပြစာအုပ်မှာ BTS စောင်ဖတ်ရမှာပါ။ Tidal Wave Comics ရုပ်ပြစာအုပ်ကုမ္ပဏီကထုတ်ဝေတာဖြစ်ပြီးတော့ BTS အဖွဲ့ဝင်5ဦးလုံးဘယ်လိုပဲပုံနာမည်ကြီးလာကြလဲဆိုတာကိုရေးဆွဲထားပါတယ်။ Tidal Wave Comics ရုပ်ပြစာအုပ်ကုမ္ပဏီကဖိန်ဂုံတဲ့ဆိုတဲ့ရုပ်ပြစာအုပ်တွေကိုထုတ်ဝေနေတာဖြစ်ပြီးတော့ကမ္ဘာမှာကြော်ကြားတဲ့အဆိုတော်တွေအမှုပညာရှင်တွေနဲ့ပတ်သက်ပြီးတော့ရုပ်ပြစာအုပ်တွေထုတ်တာပါ BTS ဖွဲ့ဟာ K-pop အစင်းမြစ်ပေါ်စရောက်လာတဲ့2013ခုနှစ်ကစပြီးတော့ကိုရီးယားနိုင်ငံကကမ္ဘာမှာပါပြန့်နှံ့ပြီးတော့အောင်မြင်တာပါ Big Hit ဆိုတဲ့ကုမ္ပဏီတည်တည်လေးနဲ့ထွက်ပေါ်လာတဲ့ BTS ဟာလူငယ်ရွှေမြင့်တက်ပေးတဲ့လူငယ်တွေကိုစိတ်ခွာပေးတဲ့လူမှုကွန်ရက်နှုံဆောင်မှုတွေကြောင့်ပါကုလသမဂ္ဂအစင်းမြင့်မှာပါနေရာရခဲ့ပါတယ်။ကမ္ဘာကျော် K-pop star ဖြစ်ကနေပြီးတော့စစ်မှုထမ်းရတော့စစ်သားဘဝကိုဘယ်လိုမျိုးအကျွမ်းဝင်အောင်လုပ်နေထိုင်ခဲ့လဲဆိုတာကိုလည်းထည့်သွင်းပြီးတော့ဖော်ပြထားပါတယ်။တောင်ကိုရီးယားမှာကရွှမ်းဆောင်ရည်ပြည့်တဲ့အသက်18နှစ်ကနေ28နှစ်ကြာမျိုးသားတိုင်းအချိန်18လကနေပြီးတော့27လကြာစစ်မှုထမ်းကြရပါတယ်။အမှုမျိုးလက်နက်နဲ့တိုက်ခိုက်မယ်လို့အမြဲကြွေးကြော်နေတဲ့မြောက်ကိုရီးယားရန်ကနေကာကွယ်ဖို့အသိပညာရတာဖြစ်ပါတယ်ဒီလိုမျိုးမဖြစ်မနေစစ်မှုထမ်းဥပဒေမှာချွင်းချက်တွေတော့ရှိပြီးတော့အိုလံပစ်အားကစားပွဲအာရှအားကစားပွဲဆုရအားကစားသမားတွေထိတ်တန်းစုတွေရထားတဲ့ဂန်နွေဂီတပညာရှင်တွေနဲ့ကားကြီးတဲ့တချို့စစ်မှုထမ်းတာဝန်ကနေပြီးတော့ကင်းလွတ်ခွင့်ရပါတယ် BTS အဖွဲ့တွေတော့တချို့ဥပဒေပြုမတ်တွေကသူတို့ကိုကင်းလွတ်ခွင့်ပေးဖို့တောင်းဆိုတာတွေရှိခဲ့ပေမဲ့လည်းမအောင်မြင်ပါဘူးအခု BTS ရုပ်ပြကာတွန်းစာအုပ်ကိုတော့တကယ်ပုံနဲ့စာအုပ်အဖုံးပြော့အဖုံးမှာနှမျိုးလုံးနဲ့ရော online digital စာအုပ်ဖြစ်နေပါထုတ်ဝေတာဖြစ်ပြီးတော့ January 10ရက်နေ့မှာစတင်ရောင်းချပေးမှာဖြစ်ပါတယ်။ Britain နိုင်ငံမှာကမ္ဘာကျော်အောင်မြင်ကြော်ကြားတဲ့ဂီတအဖွဲ့ကို တစိကောင်းထုတ်ကွန်ပြူလေးရှိရမှာဒီနေ့တော့1990ပြည့်လွန်နှစ်ပိုင်းမှာအမြင်ကြော်ကြားခဲ့တဲ့ Spice Girls အမျိုးသမီး Pop ဂီတာဖွဲ့ရဲ့ပုံတွေနဲ့တစိကောင်းထုတ်လိုက်ပါတယ်ဒါဟာသမိုင်းဝင်ဖြစ်ရဖြစ်နေလဲမှတ်တမ်းဝင်သွားပါတယ်အမျိုးသမီး Pop ဂီတာဖွဲ့ကိုတစိကောင်းထုတ်တာဒါသမိုင်းမှာပထမအဆုံးချိန်မှာကမ္ဘာတစ်လောဖျော်ဖြေပွဲတွေကအဖွဲ့တွေရဲ့ပုံတွေအပြင်အဖွဲ့ဝင်တဦးချင်းစီရဲ့ဓာတ်ပုံတွေပါပါဝင်ပါတယ်Spice Girls အဖွဲ့ဟာ1994ခုနှစ်မှာထွက်လာတဲ့အဖွဲ့ဖြစ်ပြီးတော့ဒီနေ့ကသူတို့ရဲ့နှစ်30ပြည့်အထိမ်းအမှတ်နဲ့ဖြစ်ပါတယ်။ Ryan May စာရိုက်ကထုတ်ပြန်တဲ့ကြေညာချက်မှာတော့အထူးတစိကောင်း15ခုဟာ Ryan May အနေနဲ့တစိကောင်းတစ်ရွဲလုံးကိုအမျိုးသမီး Pop ဂီတာအဖွဲ့ကပဲသီးသန့်ထုတ်ဝေတာပထမဆုံးချိန်ဖြစ်ပါတယ်လို့ပြောထားပါတယ်။ဂီတာအဖွဲ့အနေနဲ့ဆိုရင်တော့6ဖွဲ့မြောက်တစိကောင်းထုတ်ဂွန်ပြုခံရတာလည်းဖြစ်ပါတယ်။တစိကောင်းအတွက်ဓာတ်ပုံတွေရွေးတာကတော့ Ryan May က Spice Girls အဖွဲ့ဝင်တွေနဲ့အတူတူရွေးခဲ့တာပါ။သူတို့ရဲ့ထူးခြားတဲ့ဝတ်စုံတွေကိုပါတရားထည့်ပြီးတော့စဉ်းစားရွေးချယ်တာဖြစ်ပါလေ။ဥပမာဆိုရင် Gary Halliwell ရဲ့ Union Jack အလံဝတ်စုံဖြစ်ပါလေ။ Spice Girls တွေကလည်းဒီအခွင့်အရေးအတွက်အထူးစိတ်လုံရှားပျော်ရွှင်နေကြတာပါ။လွန်ခဲ့တဲ့နှစ်30 Spice Girls အဖွဲ့ဆိုတာဖြစ်လာတော့ကဒီနေ့ဒီလိုမျိုးတစိကောင်းထုတ်ခံရမယ့်မင်းကလေးအဖွဲ့ဖြစ်လိမ့်မယ်လို့လုံးဝထင်မထားမိဘူးလို့ဆိုပါတယ်။ Spice Girls အဖွဲ့ဟာအဖွဲ့ဝင်9ဦးပါဝင်ပြီးတော့ Gary Halliwell, Melanie Brown, Victoria Beckham, Melanie Spears နဲ့ Emma Button တို့ဖြစ်ပါတယ်။1998ခုနှစ်မှာတော့အဖွဲ့ဝင်တွေကိုစီလန်းခွဲခဲ့ပြီးတော့2000ခုနှစ်မှာအဖွဲ့ကိုတည်ဝင်ရပ်လိုက်တာပါ။2012ခုနှစ်မှာတခါသူတို့ London Olympic ပွဲတော်ပိတ်ပွဲအတွက်ပြန်ဆောင်စည်းဖြော်ပြခဲ့ကြပါတယ်။2019မှာလည်းအဖွဲ့ဝင်၄ဦးနဲ့ပြန်ဖြောပြခဲ့သေးပြီးတော့ Fashion Design ဖန်ကြီးသူဖြစ်နေတဲ့ Victoria Beckham ကတော့အဲ့ဒီဖြောပြမှုမှာမပါခဲ့တော့ပါဘူးရှင
် BDS ရုပ်ပြစာအုပ် Spike Girl တစိကိုင်းအကြောင်းစာတာတွေကိုစူးစီးပြီးတော့ဒီသတင်းမဲ့ရဲ့တက်တက်ရောင်သတင်းလွှာစီစဉ်မှာမယေးတန်နာကျော်ကတင်ဆက်ထားတာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်အင်္ဂါမနက်ခင်းမှာလည်းထုတ်လွှင့်ပေးမှာမို့စောင့်မျှော်နာဆင်နိုင်ပါတယ်ကျမတို့ VOE မြန်မာပိုင်းကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့အကြံပြုစာတွေပေးပို့လို့ရတယ်ဆိုရင် VOE မြန်မာပိုင်းရဲ့ email လိပ်စာ burmese@voenews.com ကိုပေးပို့နိုင်တယ်လို့ကျမတို့ရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လည်းဆက်သွယ်နိုင်ပါတယ်ရှင်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်ရင်ချင်းနိုင်ကတလှည့်ပြောပြပေးပါမယ်ရှင်
ကမ္ဘာ့ခရိုင်ကမ်ပတ်မြို့နယ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလင်းငယ်တွေအပါအဝင်ဒေသခံအများအပြားသေဆုံးခဲ့တယ်ဆိုတဲ့သတင်းဟာမှန်မှန်ကြောင်းစစ်ကောင်စီကညှင်းဆန်လိုက်ပါတယ်။ကမ်ပတ်မြို့နယ်ကနန်ရွာကိုမနေ့ကမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းကလင်းငယ်9ဦးအပါအဝင်အနည်းဆုံးဒေသခံ18ဦးသေဆုံးပြီး20လောက်ဒဏ်ရာရခဲ့ကြောင်းဒေသခံတွေကကိုးကားပြီး AP သတင်းကဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံရဲ့အကြက်တဲဟာအင်ဒိုနီးရှားနိုင်ငံအတွက်စိုးရိမ်စရာကိစ္စတစ်ခုဖြစ်ရှိနေဆဲဖြစ်ကြောင်းနိုင်ငံသားရေးဝန်ကြီးရက်တီနိုမာဆူဒီကဒီကနေ့ပဲပြောပါရယ်အင်ဒိုနီးရှားနိုင်ငံရဲ့တန်တမာရေးလုပ်ငန်းတွေဟာဒေတာရင်းနဲ့နိုင်ငံတကာအတိုင်းအဝိုင်းမှာအရေးပါတဲ့အခန်းကဏ္ဍမှာရှိနေတယ်ဆိုတာကိုလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းပြသနိုင်ခဲ့ကြောင်းလဲ2024ခုနှစ်သစ်သတင်းစာရှင်းလင်းပွဲအဖြစ်အင်ဒိုနီးရှားနိုင်ငံသားရေးမူဝါဒတွေကိုဂျကာတာမြို့တော်ကနိုင်ငံသားရေးဝန်ကြီးဌာနမှာပြောဆိုရမှာထည့်သွင်းပြောဆိုခဲ့တာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာတော့လက်ရှိဝန်ကြီးချုပ်ရှိတ်ခါစီနာရဲ့ပါတီကအနိုင်ရလိုက်တဲ့အတွက်ဝန်ကြီးချုပ်အဖြစ်ဆက်လက်တာဝန်ယူနိုင်တော့မှာဖြစ်ပါတယ်။ရွေးကောက်ပွဲမှာတော့မဲပေးသူနေပါခဲ့တယ်လို့အတိုက်ခံပါတီကလည်းသပိတ်မှောက်ခဲ့တာပါ။ဘင်္ဂလားဒေ့ရှ်ရွေးကောက်ပွဲကော်မရှင်ရဲ့ဒီကနေ့တနင်္လာနေ့မှာထုတ်ပြန်ကြေညာချက်မှာတော့တည်ယဝင်အတိပြုလို့မရသေးပေမဲ့ပါလီမန်မှာစုစုပေါင်းအမတ်နေရာ224နေရာမှာရှိတ်ခါစီနာဦးဆောင်တဲ့အဝါမီလိခ်ပါတီက165နေရာရရှိထားပြီဖြစ်တယ်လို့ဖော်ပြထားပါတယ်။အခုအခါအသက်88နှစ်အရွယ်ရှိနေပြီဖြစ်တဲ့ဝန်ကြီးချုပ်ဟာစီနာဟာ1996ခုနှစ်မှာပထမဆုံးဝန်ကြီးချုပ်ဖြစ်ခဲ့ပြီး2009ခုနှစ်မှာတော့ဒုတိယအကြိမ်အနိုင်ရခဲ့ပြီးတော့အခုတစ်ကြိမ်နဲ့ဆိုရင်တော့တက်တန်း၄ကြိမ်ဇက်တိုက်အနိုင်ရခဲ့ပြီဖြစ်ပါတယ်ရှင်
။ဒ
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမဲရင်ချင်းနိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစီသူဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rock McLean နဲ့ Joel Gillis တို့ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ11:00နာရီမှာတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကိုစိတ်နှပြကျေးဇူးစွာနဲ့အိပ်စက်နိုင်ကြပါစေရှင်
This program has